ဖျားတော့ရအောင်နော်နမောတတဗဂဝတောအရဟတောဓမ္မတံဗုဒ္ဓတာနမောတတဗဂဝတောအရဟတောဓမ္မတံဗုဒ္ဓတာနမောတတဗဂဝတောအရဟတောဓမ္မတံဗုဒ္ဓတာ
အမတတလို့ထိုင်ကြနော်အဲရောက်အောင်လို့ဆိုတာဟိုနေဝင်လေးတွေပြန်မေးဦးမယ်နော်ဒီလောကမှာဖះဟောတော်မူတာမှာအရှိတရားနှစ်ပါးရှိတယ်လေနော်အရှိတရားဘယ်နှပါးလဲနှစ်ပါးအဲ့နှစ်ပါးကတော်တော်ကောင်းဆုံးလိုက်ပြောတာနော်အဲ့တော့တကယ်အရှိရဲ့ခေါ်ရှိနှစ်ပါးရှိတယ်လို့ပြောတယ်ဖះဟောတာနော်ဘာလဲပါလဲတကယ်အရှိနဲ့အခေါ်ရှိပြန်ပြောပါဦးအာမင်နော်အဲ့တော့ဒီထဲမှာတရားရှုတဲ့အခါမှာတကယ်မရှိတာရှုလို့ရပါမလားအာမင်နော်အဲ့တော့လောကလုံးမှာတကယ်ရှိတဲ့သဘောတရားဟာတဲ့ဘယ်လိုမျိုးရှိမလဲတဲ့စဉ်းစားကြပြန်ဖြေစပြန်စဉ်းစားအောင်နော်တင်းနေတင်းနေတင်းနေတင်းနေတဲ့ဟာတကယ်ရှိဆုံးတကယ်ရှိတဲ့တရားအစ်အမှန်ကဘယ်နှခုရှိမှာလဲဘယ်နှခုရှိမှာနော်တစ်ခုပဲရှိမှာနော်အမေတော့လောကလုံးမှာတကယ်ရှိတရားနေရောရည်ဉာဏ်နဲ့မှာဘယ်နှခုရှိရမှာတော့ရှိရင်ဘယ်နှခုရှိရအောင်ရှိရမှာတော့တစ်ခုပဲရှိရမှာနော်မများရဘူးနော်အရှိကံတရားဉာဏ်နဲ့ရှိတဲ့အခါအရှိကံတရားဒီတော့လောကလုံးမှာစုလို့လို့ရှိရင်ဘယ်နှခုရှိတာတော့တစ်ခုအဲ့ဒီတစ်ခုကဘာဖြစ်မလဲနော်အဲ့ဒီတစ်ခုကဘာလဲခန္ဓာ၅ပါးဘာပေါ့လားမိခန္ဓာ၅ပါးဆိုတာဒီတိုင်မေးဦးမယ်ကဲဘယ်ချိန်မှပေါ်လာတယ်လို့ဟုတ်ပြီအဲတော့လောကမှာတကယ်ရှိတရားနော်အဲဘဝဆိုတာလည်းပဲဘာကိုကောက်မှာလဲဒီခန္ဓာ၅ပါးပဲလောကဆိုတာလည်းပဲသိနေပြီနော်ဟုတ်ပြီအဲတော့ခန္ဓာ၅ပါးဆိုတဲ့သဘောတရားဒီသူဖြစ်ပေါ်တဲ့အခါအာရုံသွားတဲ့ချိန်ဖြစ်တဲ့အခါမှာသူဖြင့်သူရဲ့အကျိုးတရားကခန္ဓာငါးပေါင်းလိုက်ရင်ဘာပေါ်လာတော့အာယုဣတဘောပေါ်လာဘာပေါ်လာတော့ဟုတ်ပြီနော်အဲခန္ဓာငါးပါးဆိုတာပေါ်တဲ့ချိန်ကအာယုနဲ့ဒွါယတိုက်ချိန်ပေါ်လာဟုတ်ပြီနော်အဲ့ဒါဟာတကယ်အမှန်ဆုံးအရှိဆုံးတရားနော်တကယ်ရှိတဲ့တရားတဲ့အဲ့တရားဒီတနည်းအားဖြင့်ဘုရားရှင်အမင်းရှိတယ်တစ္ဆာအားဖြင့်ဘတ္တဇာခေါ်တာလို့ဒုက္ခတစ္ဆာဖြစ်နေတယ်ဆိုရင်ဒီနံပါတ်ဆိုရင်နံပါတ်2အကွယ်ပေါ့နော်အဲနံပါတ်2ကွယ်ဘာတစ္ဆာတော့ဒုက္ခတစ္ဆာကောင်းပြီနော်အဲဓမ္မစကြာမှာဘုရားရှင်တရားဟောတော့ဟာတရားလဲဆုံးရောတရားရင်မြင်တာကလူတွေကဘယ်လိုပါလိမ့်မလို့ဦးတင်ညာကြီးနော်အဲသူမြင်တဲ့စာရန်လေးကိုဘုရားသူမြင်တဲ့မြင်ပုံလေးကိုဘုရားပြန်ဟောရမှာလားဓမ္မစကြာရဲ့အနှစ်နော်ဘုရားပြန်ဆိုကြည့်အောင်ဗာလေးတော့အဲဒါဒီဟုတ်ပြီဘာမှလို့ပြောရင်တော့အကျဉ်းအကြောင်းကြောင့်ဖြစ်ပေါ်တဲ့သဘောတရားရှိပါတယ်တဲ့အဲ့သဘောတရားအားလုံးတို့ဒီချုပ်ငင်းတဲ့သဘောရှိတယ်လို့ပြတယ်နော်အဲ့ချုပ်ငင်းတယ်ဆိုတာပြန်မလာတော့တာပေါ့ပေါ်လာတယ်ပဲအကြောင်းကြောင့်ပေါ်တယ်ချုပ်ရင်လည်းပြန်မလာတော့ဘူးဆိုတော့အဲ့တော့တော်လောက်ကလုံးကိုစုတဲ့အခါမှာခန္ဓာ၅ပါးသဘောတစ်ခုပဲရမှာနော်သိနေပြီနော်အဲ့ခန္ဓာ၅ပါးသဘောဒီကအကြောင်းကြီးလို့ပေါ်လာတယ်ပြီးရင်ချုပ်ရင်းသွားတာပြန်မလာဘူးညနေမှအဲ့လိုရှင်းနေရမှာနော်ဒါမြင်ခန္ဓာငါးပေါ်လာကဒွါယဘယ်နှပါးဖြစ်တာတော့6ပါးအာယုံကတိုက်တာဘယ်နှခုတိုင်မှာလဲ6ခုဆိုတော့များတော့ဟာဘုန်းတို့သင်တဲ့တော့နော်6ခုဆိုလည်းများသေးတယ်6နေရာဆိုလည်းများသေးတယ်အဲ့တော့တကယ်ရှုရမယ်ဆိုရင်ဘုန်းတို့တစ်ခုတည်းဖြစ်သွားအောင်ဘာနဲ့ဘုန်းတို့ရှင်းလိုက်တာတော့တကယ်ရှုလို့ရှိရင်6ခုဆိုတဲ့များသေးတယ်တခုတည်းအဖြစ်နဲ့မြင်သွားအောင်ဘာနဲ့ရှင်းလိုက်တာတော့ဘာနဲ့ရှင်းလိုက်တာဆိုခန္ဓာ၅ပါးကိုရှုလို့ရှိရင်နေရာနဲ့ရှုအားမလားဟုတ်ပြီအချိန်နဲ့ရှုအားမလားအချိန်နဲ့ရှင်းလိုက်တာလေဒါမြင်ခန္ဓာ၅ပါးသဘောတရားကအချိန်နဲ့ရှင်းရှုအားမလားနော်မှတ်တယ်နော်ဒီဘတ်ဒီကရတုတ္တမမြင်ရဘူးနော် နိခန္ဓာကိုဗါတယ်လို့အစင်မလိုက်ရမမိတယ်နော်အနာခန္ဓာကိုမတောင်းတရနိခန္ဓာဒီချုပ်ပြောက်ပြီးပြီအနာခန္ဓာကပေါ်မလာဘူးသူတို့ပေါ်စေနိုင်ပြီဥပဒနာပြင်းနေရှုမှတ်ရမယ်လို့ဘုရားမင်းရှိတာနော်ဟောင်းပြီဒီတော့အသေးဆုံးအချိန်မှာခန္ဓာ၅ပါးဒီတစ်ခုပေါ်မလားတစ်ခုပေါ်မလားသိကြပြီနော်ဒါမြင်အရာရောက်ရဲ့ဉာဏ်နဲ့မှတကယ်ရှုတဲ့အချိန်မှာတဲ့မှတ်ထားနော်အနာခန္ဓာမရှိပါမပေါ်သေးဘူးလေဒိဋ္ဌခန္ဓာမရှိပါပြန်မလာတော့ဘူးလို့ပြောတာနော်ပေါ်တဲ့သဘောတရားလေးပဲတဲ့ဥပဒနာပြင်းနေရှုမယ်ဆိုလို့ကဥပဒနာဆိုတာဒီကဲအခေါ်ရှိလားတကယ်ရှိကိုရှုတာလားအခေါ်ရှိကိုပါဠိလိုကြတော့ပညာခေါ်တာနော်ဒါမြင်ပညာဒီအကုန်ဖယ်ခွာရမှာမမိနဲ့နော်ခါမင်းအဲ့ဒီမှာဘုံလိုက်၃ဘိုင်းပဲရှိပါတယ်တဲ့အထေပညာပြီးတော့ဝစီပညာပြီးတော့ကာလပညာပြန်ဆိုပါဦးနိုင်နိုင်လားပြန်ပေါ်လားပေါ်တယ်နော်ခါမင်းဒါမြင်ဘုံတို့တစ်ခါထပ်ပြီးနှွေးဦးမယ်အောင်သွားရဲ့သဘောတရားလေးပဲတဲ့ဖះပေးတဲ့ဥမာစီတိတဲ့ပမာလို့တဲ့စီတိတဲ့ပမာလို့ပဲနော်မျက်စိပြီးတော့ဗာလာမလဲနာနှာခေါင်းရှာကိုစိတ်ပေါင်းပြီငါးဓာတ်ကနေတဲ့မနောတကပွင့်နေပေါ့နော်ဝေးလဲဝေးရယ်ဒီဆောက်တဲ့ရုပ်ကဲ့ကလစီပမာဏအရေးတွေလည်းမတူအဲ့ဒါကိုသိတဲ့အခါမှာဒီပိုင်းတဲ့ကဲ့သို့လို့ပြောတယ်တဲ့ဘလို့နားလည်ရမလဲလို့မေးတဲ့အခါဘလို့ဥမာပေးခဲ့တာလို့စီးတဲ့ပမာဏနော်ကောင်းပြီမင်္ဂလာခန္ဓာမှာဆိုရင်ဒီတဲ့စီးတွေရှိတယ်မလားဒေမျက်နှာပြင်ဘယ်နှခုရှိတာလို့နှစ်ဖက်အောင်မင်းတစ်ဖက်သားမျက်နှာပြင်ကိုတဲ့အချိုးတကာတုတ်လိုက်မယ်တဲ့တအောင်ကြားတဲ့ခါရေကောင်းတကောင်းလာနာတယ်တဲ့အဲ့အချိန်မှာဒုတိယဘက်ကတီးပါတဲ့တီးတဲ့ခါမှာအတန်ကြီးရာနဲ့ရေကောင်းပြန်တာအတိုင်းနဲ့မနေ့ကနော်အဲ့ပမာလို့တဲ့မျက်စိနာနှကောင်းမရကူငါ့ဘာသာမှာအအောင်တိုက်လို့ခန္ဓာဖြစ်လို့တိလိုက်တယ်ဆိုရင်တဲ့ဒါမိလောင်တာပဲနော်ဖတ်တာစာလောင်တာနော်တိရဲ့ဆိုရင်ကာလမချာမနောတကမှာသွားပြီးတော့ပွင့်သွားတာပဲပဌာနီဆိုရင်နော်အနန္တရာပစ္စယောနော်အနန္တပစ္စည်းကာလမချာပေါ်လာပြန်ပေါ်လာမှတ်မိလားခေါင်းမိနော်ဒါမြင်အဲ့ဒီသဘောတရားကတဲ့တတိစာဖြစ်သောကြောင့်တဲ့ပရမတ္ထလည်းဖြစ်နေသောကြောင့်တကယ်ရှိသောကြောင့်ဘယ်လိုတက်တော်မျိုးအတွက်မှန်တက်တော်ဘောင်းတော်အတွက်ပေါ့နော်အမှန်ဖြစ်နေတယ်လို့မှတ်တာမပြောင်းလဲရဘူးဒါတိစ္ဆာခေါ်တယ်တက်တော်တိုင်းအတွက်မပြောင်းလဲတော့အမှန်တရားဖြစ်တော့ကြောင့်တိစ္ဆာလို့ခေါ်ရမယ်နည်းနည်းမလားဖျားမှလည်းဒီတိုင်းဖြစ်နေတယ်ယဟန်ကြမလိုက်တိုင်းပဲနတ်ပြမှာပဲတက်တော်ဖြစ်ဖြစ်အောင်သားတိုင်းမတော့ပေါ်တာခန္ဓာပေါင်းစုကိုပေါ်တာစီမပြောင်းလဲဘူးနည်းနည်းပြီလားနောက်တစ်ချက်ဒါကဘလို့ပဲလောကပြောရင်သာပြောကြပါစေ။လောကဖြစ်နေတာဖြစ်ပါစေ။မပြောင်းလဲတဲ့အမှန်တရားတခါရှိသေးတယ်။အဲဒါကဒုက္ခသစ္စာသိကြပြီနော်။ကောင်းပြီ။ထို့သောအာယုန်တွေကိုတဲ့ပြစ်ပေါ်တဲ့အခါမနောတကားပေါ်လာမှာနော်။အလဲမှတ်မြောပြန်ပြောပါဦးမယ်ခင်။မျက်စိမှာပေါ်တဲ့ခန္ဓာကဘာလို့တိမှာလဲ။အသင်းသဘောလေးပဲတိမယ်။နားမှာပေါ်တဲ့ခန္ဓာကသံသဘောလေး။နှာခေါင်းပေါ်တဲ့ခန္ဓာကသဘောလေးပဲနော်အကောင်ပါရလားအာယုံသဘောလေးနော်ရှမ်းမှာပေါ်တဲ့ခန္ဓာကအရသာသဘောလေးကိုယ်မှာပေါ်တဲ့ခန္ဓာကအတွေ့အထိသဘောလေးကဲရှုရဲဆိုရင်လှုပ်တာလေးပဲတည်မယ်ပူတာအေးတာတင်းတာယောတာဒါပဲတည်မှာနော်ဤသဘောလေးပဲရှိတာနော်ကဲမနောတကမှာကာမချာပေါ်တာပုံတရားအမူအရာလေးတည်တယ်သဘောလားအဲ့ဒီသဘောတရားကတော့တတ်တော်တိုင်းအတွက်မှန်မနေဘူးလားမှားကြမရှိဘူးအကုန်တူနေတယ်ကောင်းပြီနော်အဲ့ဒါကိုနောက်စိတ်ဆိုတာလက်ခံဆုံးဖြတ်မှာနော်စိတ်မှာရှင်နေတဲ့ဖြစ်တည်းဆိုတာဘုရားဟုတ်လို့သိရတာဟုတ်အဲ့တော့မောဟဆိုတဲ့အုပ်စုကြီးကလွမ်းမိုးပြီးတော့နေအမှောင်တက်ခေါ်တယ်အမှောင်တက်ရှိနေထိုးထိုးအမှုရာအရေးကိုကြည့်တဲ့အခါလက်ခံကြည့်တဲ့အခါမှာသဘောတက်တယ်လို့ပေါက်ထည့်မြင်မှာမလားမမြင်ဘူးမမြင်ရင်ဘာလို့ခေါ်အထည်ထည့်မှာပေါ့နော်အဲ့ဒါလည်းအမှန်တရားတစ်ခုပဲသဘောလားအမြင်မှားအားဖြင့်သွားတူနေကြတာပဲနိမ့်ပြီနော် တတ်တော်အမြဲမားသူနေနာပဲအကုန်ဒီတိုင်းတစ်ထက်ထက်သွားတူနေကြတယ်ဒီအဝိဇ္ဇာအမှောင်တတ်ရှိတဲ့တတ်တော်အတိုင်းဟာပေါ်တဲ့အာယုံတွေအကောင်းထင်တာဟာဖြင့်အထက်ထင်တာဖြင့်သူနေနာပဲဒါတစ္ဆာတစ်ခုပဲမှန်ပါလားထင်ထင်ငါသူတို့ရောမထင်ကြဘူးလားဟောဒါလည်းလောကလုံးတော့မှန်နေနာပဲဒီမှာလည်းသူကသူငါထင်တယ်နတ်တွေပိတ်တာအကုန်လုံးကငါလို့ထင်မနေဘူးလားသူနေနာပဲငါထင်ရင်မာနနော်ဆယ်တော့မြင်မာတာကဒိဋ္ဌိနော်ပြင်းတခါငါစားတော့ငါအတွက်ငါနဲ့ပတ်ဝန်းကျင်အတွက်ကပေါ်မလာဘူးလားပေါ်အဲ့ဒါတွေအတွက်ကိုမလုပ်မယ်လို့စီမံကိန်းမချရဘူးလားပြင်မဆက်ကြဘူးလားဆက်ပြီးစီမံကိန်းချတာလည်းသူနေနေတာပဲမှန်ပေါ့လားကောင်းပြီအဲ့ဒီနံပါတ်3အကုတ်ပြန်ကြည့်တော့အာယုန်တွေကိုဆက်တာကတဏှာဖြစ်နေတာဘုရားပြတဲ့စကားကတဏှာလို့ခေါ်တယ်အာယုန်ဆက်တာဘယ်ခေါ်မလို့တဏှာနော်ပြီးရင်ငါတို့ထင်ထားပြီးတဲ့အပြင်ဆက်တဲ့အပြင်မှာဒီမင်းကြီးချတာဖြစ်နေတဲ့ပုံစံမျိုးဒီလိုဖြစ်အောင်လုပ်မယ်လို့အစိုးရကချပြီးဒီမင်းကြီးနဲ့ကတ်ထားတာကဘာခေါ်ကြမလဲဥပါဒာဟောပေါ်ရလားဆက်ဆက်လန်းလန်းကျန်ပြီးဆုံးဖြတ်တဲ့ပုံစံလို့ပြောတာနော်အဲ့တော့ဟာတော့ဘာလာမလဲကာမဘဝတဲ့အဲ့နေရာမှာဒီသုံးခုကလည်းပဲတဲ့တတ်တော်တဲ့အတွက်မမှားသောဖြစ်စေမယ်တဲ့အဖောက်ပြန်သောဖြစ်စေမယ်ဒါကြောင့်မလို့တစ္ဆာတစ်ခုပြထားတယ်နော်သူကြတာဗတ္တသံဆိုတော့ဒုက္ခသမုဒယတစ္ဆာတဲ့အဲ့ဒါခန္ဓာ၅ပါးဆိုရင်မီးမငိမ့်နိုင်အောင်တဲ့ထက်ခါထက်ခါဖြစ်ပေါ်နေတဲ့အကြောင်းဖြစ်နေတယ်တဲ့ဒါတတ်တော်လည်းအားလုံးတည်းမှန်နေတဲ့တရားတစ်ခုသိလဲမလားအဲ့တော့အပေါ်ရာပုံတရားဘလို့ကြောင်းကြောင်းနော်ဗြဟ္မာကြီးလိုပဲပြောပြောအယောင်သွင်းဝင်တဲ့ဗြဟ္မာကြီးဖြစ်နေပါစေနတ်ကြီးဖြစ်နေပါစေစကြာမြင်းဖြစ်ပါစေဦးစစ်ဘိုလ်ချုပ်ကြီးတွေဖြစ်နေပါစေဦးဟုတ်ပါလားဘယင်မင်းနေဖြစ်နေပါစေဦးနော်ဘုံကြီးလိုခေါ်လူပဲခေါ်တတ်တော်မျိုးစုံဘုလိုပုံစံခေါ်တဲ့ဒီဖြစ်စဉ်ကတော့မဖောက်ပြန်ဒီတိုင်းရှိနေတယ်အမှန်ဖြစ်နေလို့ဒါတစ္ဆာခေါ်တာဘယ်တော့ကလည်းဖြစ်နေတာဖြစ်ပါစေနော်ဒီနိယမကတော့မပြောင်းလဲသောကြောင့်တစ္ဆာတစ်ခုပဲဆိုမှာပါနည်းနည်းမှပြောင်းလဲမှာမဟုတ်ဘူးနော်ဒီတိုင်းရှိနေမှာပဲတဲ့ကောင်းပြီဒီနိယမဘုရားအထုသဖြင့်နံပါတ်3ကမှာကမ္မဘဝစိတ်ဝင်စားကြအကောင်းဆုံးပဲကျမ်းမနော်ပြီးရင်ကမ္မဝဇ္ဇာတိဆိုတာဒီအစက်ကအတေဇခေါ်မလားအရှင်ဇခေါ်မလားအတေဇဖြစ်နေတယ်နော်ဒီကဇာတိနေရာမှာပရိတန်တွေဘယ်နှမျိုးရှိတာလို့၄မျိုးဖြစ်နေတယ်မှတ်မိလားဆိုကြည့်အောင်ဥမာမိတယ်ပရိတန်တွေတိုင်းမှာမိတယ်ပရိတန်တွေအနှိမာမိတယ်ပရိတန်တွေဥပတ္တိပရိတန်တွေဒီကုန်ပေါ်ရနော်ပုံပေါ်ရလားပုံစံလေးချထားတာပေါ်ရနော်အမေမသိခင်ကဲကွာတဲ့ကမဘဝအစ်မရမှန်နော်ညှက်ပြက်လာအောင်ကြမ်းတမ်းပြီးတော့ပွဲစည်းပုံပြောင်းနေဘုရားဇာတိဟာညှက်ဇာတိကြီးနေဖြစ်မယ်ဒီညာလေးပဲဘုလိုပြီးဆိုင်ရမှာနော်သူတရားတည်ထားရမှာမသိရင်ကာလမှာပဲကမဘဝအစ်မကိုယ့်ရဲ့ဖွဲ့စည်းပုံကမွေပြက်လာအောင်ကြမ်းတမ်းပြီးတော့အတိုက်တခုခေါ်တာနော်ဝင်နေတူသွားပြီဆိုရင်ဘက်ကကျင်းဒီပဲကြိုးကိုသွားမှာ။ဝိဇာတိပဲဓာတုကသွားမှာ။သဘောလား။အရင်မှတ်နော်။ဇာတိပရိတန်နေဆိုတာဒီဟိုဘက်ကိုအတိရက်ကိုအဓိကမိပါဘူးတဲ့။ဒီဘက်ကဇာတိကိုယူပါမှာ။အရင်မှတ်နော်။ဘဝလို့သုံးထားတာဒီမှာက။ဒီပါဠိတော်ဝင်မှာကတော့ဥပါဒနာပစ္စယဘဝလို့ပြောတာ။ဘဝပြောင်းတာ။ဘဝဖြစ်သွားတာ။ဘဝကဖြစ်ချင်းပေါ့။ဘဝရဲ့သဘောတရားနဲ့ဆိုင်နေ။ပါဠိတလုံးကိုဆရာကြီးညာလည်းပဲသူညံမိသူအ내ပြန်ပေးနေရတာနော်အဲ့ဒါအ내ပြန်တဲ့နေရာမှာဖခင်ရဲ့ဟောလို့ရင်ရောက်အောင်ပြန်နေရကျူစားပြန်ရတာဒါကြောင့်ဒီမှာကံမဘောလို့သူသုံးထားတာလေးကအမှန်တန်နဲ့ဆိုင်နေဥပါဒံပြီးရင်ဖြစ်တဲ့ကံမဘောဟာမနနာလည်းခက်တယ်ဒါအောင်နားလည်းလို့ရှိရင်ယောဂီတွေဟာဖြင့်မှားကြရအောင်မရှိတော့ဘူးအရင်မှတ်နော်ကမ္မဝါစရာအမှန်တန်ဆိုင်တဲ့သဘောရှိတယ်နော်ဘဝပြောင်းတာဘဝပြောင်းတာအမှန်နော်ဥပါဒဏ်ပြီးတာနဲ့ဘဝပြောင်းတော့တာပဲတောင်ဆရာဖခင်ရဆုံးမှာဘူးလေခင်ဗျားတို့ဥပါဒဏ်နေရာလေးမှာမိအောင်ရှိရင်တောင်လုံးနဲ့ဘဝပြောင်းတာကိုဖြုတ်သေးတယ်တဲ့ဒီမှာမိအောင်ရှိရင်ရနိုင်သေးတယ်တောင်ဖြုတ်သေးတာအဲ့ကုတ္တန္တမှာဥပါဒဏ်အစဉ်ဘယ်တိုင်းသာဆိုတော့သိဖို့လိုအပ်တာအဲ့ဘဝပြောင်းတဲ့အစဉ်ကိုလည်းသိဖို့လိုအပ်တာအဲ့ဒါလေးကိုဖို့ဆိုတော့ခံစားတတ်မှရမှာအရမ်းမှန်နော်ဒါတွေကမြဲတဲ့အရာတွေမဟုတ်ဘူးလို့မှတ်ထားလိုက်ပါအောင်မြဲတဲ့အရာတွေမဟုတ်ဘူးနော်ထင်ရစင်းစား ပေါ်တဲ့အာယုံအမူအရာအရေးတည်တာတိလိုက်တာကခန္ဓာဖြစ်တယ်။မျက်စိပြီးတဲ့မျက်စိမှာအစင်းတည်တာလည်းပါလေခန္ဓာ။နံပါတ်2ကွနော်။အတန်တည်တာလည်းခန္ဓာ။အနံ့တည်တာလည်းအရတာတည်တာလည်းအတွေ့အထိတည်တာလည်းကပုံတံပေါ်တာလည်းခန္ဓာပဲမလား။အဲ့ပုံတံကိုတဏှာခေါ်တာမဟုတ်ဘူး။အဲ့ပုံတံကိုဥပါဒံခေါ်တာမဟုတ်ဘူး။ပုံတံအရေးကိုခေါ်တာမဟုတ်ဘူး။ပုံစံအရေးကိုပဲဥပါဒဏ်နဲ့တမဘွားခေါ်တာမဟုတ်ဘူး။ဟုတ်ပါလား။အဲ့ပုံစံပေါ်မှာစိတ်ကကြက်စားနေတဲ့ဖြစ်ပေါ်တဲ့အထင်မှားအမြင်မှားတွေနဲ့ရှင်ပြီးတော့မှဘုရားသတ်မှတ်ထားတာ။အဲ့ဘုရားတော့စိတ်ကအစာပေါ့နော်။စိတ်ကအာယုံကစိတ်ကအစာခေါ်တယ်။ဟုတ်ပါလား။ငါတို့ကတိုက်ရှင်တာတိုက်လိုက်တော့မလို့တကားတော့ပွင့်တာ။ကာလမချားဆိုတော့ရှေ့ငါတို့ကကိုထက်စင်းနဲ့မပြောတော့ဘူး။ကာလမချားစကားကြောင့်မလို့ငါတို့ကကိုစင်းနဲ့မထက်နဲ့။တကယ်လို့တမစင်ငါတို့အရာကိုထက်မစင်သားနဲ့တော့နော်ကာလမချားဆိုချက်ချင်းလို့ဖြစ်နေတာတကယ်နဲ့လည်းမဟုတ်ဘူးနော်ရှင်းနေတော့ရှင်းနေတော့ပဲငါတို့အရာတိုက်တာကိုတိုက်တယ်ဆိုရင်မနှောပေါ်ပြီးသားဖြစ်တော့ကြမှုလို့ရှင်းငါတို့အရာကိုသိစင်းနဲ့မထက်နဲ့တော့မနှောအဓိကတော့ပေါ့လားမြောင်မြောင်ဝါကြောင်ဆရာတော်ဘုရားကြီးဆိုဆုံးမှာဘူးလေတဲ့ဤကွာတဲ့ကံထဲမှာမနှောကကြောက်ချာကောင်းဆုံးတဲ့ဒီဘက်ကိုရောက်သွားတာ哦တော့ပေါ့လားတိုင်ကန်စာလည်းနဲ့ချင်းလည်းလုံးဝမကွာရဲ။ဝစီကဆိုတဲ့ပဇက်နဲ့ပြောမှာတဲ့။မနှောကလက်လဲမရှိချီလဲမရှိနဲ့တော်ကြောက်စရာကောင်းတာဒီလိုပြောတယ်ကွာ။မနှောကဆိုးဆုံးနော်။အဲ့တော့မနှောကနေရာမှာကလည်းပဲဒီမျက်စိလေတာလေးစဉ်းစားနော်။ပေါ်တဲ့ပုံစံအမူအရာအရေးကလေးတွေကိုခေါ်တာမဟုတ်ဘူး။မှတ်ပါလား။ပုံစံအမူအရာလေးတွေတည်နေတာလေးတွေကခန္ဓာဖြစ်နေတာခန္ဓာဖြစ်နေတာ။နည်းနေပြီနော်။ခန္ဓာမိလေးတွေလောင်းနေခေါ်တယ်။အဲ့ဒါကိုစိတ်ကအာရုံဖြစ်နေကြက်စားလို့ပေါ်နေတာနော်စိတ်ကြက်စားဆိုတာစိတ်ကညှက်လိုက်တဲ့အာရုံဆွဲလိုက်တဲ့ခန္ဓာဖြစ်နေတာတိတိနေတာပေါ့ပုံမှန်လေးတိတိနေတာခန္ဓာမိလောင်တာဟုတ်ပါလားအဲ့ဒါကိုစိတ်ကအဲ့တိတိပြီးကြက်စားတဲ့နေရာမှာအတွင်းသားမမြင်နိုင်တဲ့အရာကြက်စားတဲ့ခါမှာဘလို့မှမြင်လို့မရတဲ့အရာတဲ့သဘောတွေပြောင်းလဲသွားတာအဲ့အာရုံလေးတွေကိုအထင်မှားအမြင်မှားနဲ့အထင်မှားနေတာကိုဒိဋ္ဌိခေါ်တာထင်မှားပြီးတော့ငါသူထင်တာလဲဒိဋ္ဌိပဲပြီးရင်အဲ့ဒါအာယုံဆက်ပြီးတော့သူပုံပေါ်ဆက်ဆက်ဆက်ဆက်ပြီးတော့ပေးတာတဏှာခေါ်တာပုံနေထက်ထက်ပေါ်ပေါ်ပွားလာအောင်အားဆက်အားဆက်ပြီးဆက်တဲ့သဘောတရားဖွဲ့တဲ့သဘောတရားတဏှာခေါ်တာမြင်ရတာမဟုတ်ဘူးမနှောမှလည်းပုံပေါ်တာမဟုတ်ဘူးသူကနားပေါက်လားစဉ်းစားနော်စဉ်းစားတခြားစဉ်းစားပြီးရင်အဲ့ပုံရိပ်ကလေးတွေမှာတခါဘယ်လိုပုံစံဖြစ်အောင်လုပ်မယ်လို့တခါထပ်ပုံပေါ်ပြီးတော့မှမိတ်ချပြီးအားစိုက်တဲ့သဘောတရားထက်ဖြစ်လာတယ်။ဖွဲ့တဲ့သဘောပဲ။အားစိုက်ဖွဲ့ရှိတဲ့သဘောတရားပဲ။အဲ့ဒါဥပါဒဏ်။အားစိုက်ဖွဲ့ရှိနေတဲ့ကိုယ်မှရှိတဲ့ဓာတ်ရိုက်တစ်ခုကြီးအကုန်အရှိန်ဟုံးတော့ပြောင်းလဲပြီးတော့ဘဝပုံရိပ်ခေါ်တာပေါ့။နားလည်ပြောရင်ပြောင်းလဲသွားတော့မှဒီကဓမ္မဘဝခေါ်တာ။သူကမြင်ရတာမဟုတ်ဘူးဗျာ။ဘာပေါ်ရလဲ။သူလည်းပရမတ္ထသဘောတစ်ခုပဲမှတ်တာနော်။အဲ့တော့ပရမတ္ထသဘောတရားဆိုတာကမမြင်ရတော့ကောင်းပြီကဲစဉ်းစားနော်မမြင်ရတော့ပါဓမ္မသဘောမမြင်ရတဲ့သဘောတရားကိုဘုရားဗာနဲ့သိရမလဲမေးရင်တဲ့အမှပြန်စာငန္နာလို့ပဲပေါ့ငန်နဲ့ရတာဟာဘုရားပြလို့ရပါမလားခိုင်းလို့ရပါမလားမြင်ရလားဗာနဲ့သိရမှာတော့ခံစားမှုနဲ့သိရမှာနားလည်ပြီလားတဲ့မင်းတဏှာဥပါဒံကံဆိုသဘောတရားအဆင့်ကိုရောက်နေမရောက်နေဆိုတာကိုဘုရားကခံစားမှုနဲ့ပဲဖွဲကြရမှာ။နားလည်ပြီလား။ဒါတရားယောဂီတရားဟာတရားရှုရမယ်ဆိုရင်နံပါတ်1ကိုတန်းရှုရမှာလား။သို့မဟုတ်ဒီဘက်ကရောက်နေတဲ့နေသားကိုရှုရမှာလား။စဉ်းစားကြ။တရားယောဂီရှုရမယ်ဆိုလို့ရှိရင်ပထမမရှုလက်စားဖြစ်နေရမလားလို့။မရှုလက်ဆိုဆိုဘယ်ရောက်နေမှာတော့။မတည်လဲမတည်ကံမဘာဖြစ်နေရမလား။ဘဝပြောင်းနေတယ်လေ။အဲ့ဒါစပြီးတရားကျင့်နေမယ်ဆိုရင်ဘဝပြောင်းတာကိုခံစားတတ်ရမယ်လေ။သဘောလားဘဝပြောင်းတာကိုတန်းတရားမှာမသိလို့ရှိရင်တရားရှိလို့မသိရဘူးလေနားလည်ပြီလားဒါမင်းလက်ရှိမြေတိမြေတန်နဲ့ဘလို့ဘဝပုံရိပ်ဖြစ်နေတယ်လဲဆိုတာမခံစားတတ်လို့ရပါမလားအဲ့အရာကြီးကြီးဆုံးပဲအချိန်တိုင်းလို့လို့ကြည့်လိုက်တာနဲ့ခံစားကြည့်လိုက်တာနဲ့ဟိုဘဝပုံရိပ်ဘလောက်အတိုင်းတိုင်းဖြစ်သွားပြီလဲလို့ဒီလိုခံစားတတ်ရမယ်သဘောလားငါဒီအပင်လေးပါဘဝပုံရိပ်လားအမှအထက်ဆန်နေတဲ့ဘဝပုံရိပ်လားအောင်လားထက်လားပေါ့နော်ဘဝပုံရိပ်ကိုခံစားတတ်ရမယ်ဗျာသဘောလားအဲ့လိုမခံစားတတ်ဘဲနဲ့တရားဝင်ရအစစ်တက်ပါမလားကြောက်ကြောက်ပါမလား ဘုံမကြောက်ဘူးဆက်ကောဆက်ပါမလားညီကအရေးကြီးဆုံးအချက်ပဲအချက်ကြောင့်တရားဟာအကုသိုလ်တွေမှာသူကခေါင်းဆောင်နေပဲလေမောဟအိုက်ရိကအနတ္တပါဥဒိစ္စာကြောက်ဦးတယ်နော်အကုသိုလ်စရိတ်၄ခုဟာဖြင့်သူကခေါင်းဆောင်အကုသိုလ်တိုင်းမှာခေါင်းဆောင်မင်းသူကအဲ့တော့အချက်ကြောင့်မရှိဘူးပေါ့သဘောရလားကိုယ့်ရဲ့တဏ္ဍာဘွားပုံရိပ်ကဘယ်တော့ဓာတ်ဖြစ်နေလဲဆိုတာမသိတဲ့ပုဂ္ဂိုလ်ကအချက်ကြောင့်ရှိမှာမဟုတ်ဘူး။ရှက်လဲမရှက်ဘူးကြောက်လဲမကြောက်ဘူး။သာပြီမှာပါရက်ဆိုင်နော်တရားမှတ်။အဝိဇ္ဇာအုပ်လိုက်တယ်ဆိုရင် तू အဆွမ်းမုန်းလိုက်တယ်ဆိုရင်တဲ့အချက်ကြောင့်တရားလည်းမလာတော့ဘူး။ဒါဆိုရင်မဟုတ်တဲ့အကုသိုလ်တွေတည်းအကုန်ရှင်လို့ရသွားပြီ။နားလည်မလား။ပြန်ပြမယ်နော်အမှောင်ဖုံးလိုက်တယ်နဲ့လက်ရှိဖြစ်ပေါ်နေတဲ့ဘွားပုံရိပ်နေထားဘူးမသိတော့ဘူး။မသိရင်ကြောက်လဲမကြောက်ဘူးရှက်လဲမရှက်ဘူး။ကိုယ့်ရဲ့အတိုင်းတာဟာခွေးဖြစ်လောက်အောင်ထိဓမ္မဘုရားပါဒီအဲ့မှာခွေးဖြစ်လောက်အောင်ထိကြမ်းတမ်းနေတယ်ခွေးဘွားဖြစ်နေတယ်ဆိုတာဟုတ်ဉာဏ်မြင်တဲ့ဉာဏ်နဲ့နော်ခံစားပြီးသိရတယ်ပိုင်းခြားတတ်ရမယ်သိရင်ရှက်လဲရှက်မယ်ကြောက်လဲကြောက်မယ်နောက်ပေါ်လာဥပါဒံကံနေရာမှာဉာဏ်မျက်စိမိပြီးခံစားကြည့်လိုက်တော့ဟိုနွားလိုဖြစ်နေပါလားလို့ဘဝပေါ်ရင်ကိုခံစားတတ်လို့ရှိရင်တကယ်ရှက်တကယ်ကြောက်လိမ့်မယ်အဲ့ဒါမြောက်လို့ဖြစ်နေပါလားတိစ္ဆာန်ပုံနေပေါ့နော်အစားစားပိတ်တာလို့ဖြစ်နေပါလားမိမိတန်တော်ပြောင်းလဲတဲ့ဓာတ်ရိုက်ကူခေါ်ဓာတ်ဘွားပုံရဲ့အပြောင်းလဲကိုခံစားတတ်လို့ရှိရင်အဲ့ပုဂ္ဂိုလ်ဒီအချက်ကြောင့်ရှိပြီနားလည်မလားရေးကြည့်တယ်နော်အချက်ကြောင့်လေးကြည့်တယ်နော်အချက်ကြောင့်အာမကြီးပဲနဲ့တန်တာမလွတ်နိုင်ဘူးဟောပေါ့လားဒါမလို့လောကပါလားတရားနှစ်ပါးလို့ဘုရားရှင်အမိန့်ရှိတာပေါ့ဘာရဲ့တော့လောကပါလာတရားနှစ်ပါးတော့ရည်ကြည်တယ်နော်ဒါမြင်မဟုတ်ဆိုတော့ဘုရားကြီးကိုလည်းနမူနာပြန်ယူပါအောင်နော်ဒါတော့ဘုရားကြီးကဒေါသဆိုလည်းတိမ့်ပြီးပြီဒါကလည်းတိမ့်ပြီးပါပြီနော်နောက်ဆုံးပိတ်သူနောက်ဆုံးနှစ်မှာခဏောင်းချက်မဲ့နှစ်မှာအဲ့ကမှပိုင်းကြဘောရသိကိုဆက်ကပ်ဖို့ဆိုတော့ဘုရားကြီးကလက်ခံတယ်နော်အမီးထန်းနဲ့လာပြီးတော့ကျောင်းဆိုင်တော့ဦးသားမောင်ကြီးကလည်းအမနာကြည့်ယူတဲ့ပုဂ္ဂိုလ်ကြီးဆိုတော့အဲ့ဒီကနောက်ဆုံးပေါ်ကာသီဝယ်ထားလိုက်တယ်ဆရာဘုရားကြီးကိုပူဇော်ခြင်းလို့မိသားပူတော်ရနေပြီးတော့တောက်ချောက်ဒါတော့ဆရာတို့ရပြီးလူထားမလို့ပေါ့နော်ဘယ်သူမှမသိရဘူးအဲမိသားအရှင်းလို့ရှိရင်လည်းပဲမိကြီးမထီအောင်ဆိုပြီးတော့စိတ်လေးခုံကလုံသမားလေးကိုတပည့်တွေအပြီးပေးထားတယ်အဲတပည့်တွေတန်းစီပြီးကိုယ်ရင်တပည့်လေးခင်းညပေါ့ကားချောင်းလို့ခင်းထားတမိုးရှိတဲ့တပည့်ကြီးတွေပေါ့ခဲ့အတုခင်းတဲ့သူပေါ့နော်အဲ့ဒါလေးရောက်လာတော့ကြိုကြရတယ်။ညီကြီးမကြရဘူးပေါ့။အဲကားပါကြတော့လေအကားတည်းယူခိုင်းဖရားလေးပြေးပြီးတော့အဲ။ဒါကြီးသင်းသုံးခိုင်းနေပေါ့နော်။အဲကားပါရပြီမောင်းတော့မယ်ကျန်တော့ဆရာကြီးကမောင်းတော့အစမောင်းတော့။ဆရာကြီးကညီနေဝန်ကြည့်ဦးနော်အမေရှိကွာ။ဟဲ့တန်းမောင်ရဲ့တဲ့။ငါ့ရဲ့အတုပါကြီးနဲ့အဲငါ့ရဲ့မတားကြီးနဲ့မင်းရဲ့အတုပါကြီးနဲ့လိုက်ပါတယ်ကွာလို့ပြောတယ်။ဆရာဖေးရဲ့ဆုံးမနေတာဘယ်လိုဆုံးလဲဆိုတော့မတားကြီးထမ်းပြီးလေပြနေတာရှက်ဖို့ကောင်းလိုက်တာလို့ဒီလိုခဏခဏပြောတယ်။တအားရှက်တာ။ဒါပြင်စားပြီးတက်တက်လုပ်ကြံပြောတာကတကယ်ရှက်လို့တကယ်ပြောတာနော်။ဒီကိုကြီးကိုတဲ့မတက်မတက်ရုံဝဲမတားကြီးဖြစ်နေတယ်တဲ့။အဲ့ဒါကြီးကိုလေပြနေလို့ဖြစ်နေတယ်တဲ့ရှက်ဖို့ကောင်းလိုက်တာတဲ့။တအားရှက်တာ။ဒါမျိုးကြီးတွေမရအောင်။ဘယ်တော့မှဒီလိုပွားကြီးတွေမလာအောင်။ဂျမမတားဆိုလည်းဂျမကိုလိုကြီးနဲ့တရားရယ်ပူဆိုးတာပေါ့ဒီလိုပြောတာ။နတ်ပြည်လည်းနတ်မတားကြီးကိုဘယ်ဆိုးဆုမဆိုးတူပြောတာအဲ့တော့ဘလို့ဘွားပုံကြီးပေါ်လာပေါ်လာမတားကြီးလိုမြင်နေတာဆိုတော့ဘွားပုံကြီးဖြစ်တာနော်စဉ်းစားသိစ္ဆာန်ဘွားပုံကြီးကိုမဆိုးထားနဲ့နတ်ပုံကြီးပေါ်လာတော့နတ်မတားဖြစ်မှာမြမပုံကြီးတော့မြမမတားဖြစ်မှာလို့ဒီလိုမြင်ထားပြီးတော့ရှက်ကိုရှက်နေတယ်ဆရာတော်ကြီးဟုတ်ပါ့လားရှက်တော့ဘယ်ဘွားမှလည်းတကယ်မလို့ရင်းနာအမှန်တရှိမိမိတန်တန်မှလည်းပဲဒီကိုလိုကြီးကိုလုံးလုံးကိုယ်ကိုသူမချစ်တော့တာမလို့ကျွန်တော်ဒါရှက်နေတာမဟုတ်ပါဘူးလားအဲ့အမြင်တန်တော့ကြောင့်မလို့လဲပဲဒီဘက်ကတဏှာဥပါဒံကံစားလောက်မလာတော့တာသဘောပြီလားနည်းနည်းနော်ဒါမြင်ကိုယ်လိုကိုဖြစ်ရနိုင်မယ်ဟိုတို့တွေရာရှိတရားသူဟာဘာလို့သလဲစဉ်းစားရမှာအရှက်နဲ့အကြောက်လုံးမနေဘူးလားအခုလောလောဆယ်ကကိုယ်ကိုယ်လိုကြီးနဲ့ကိုယ်နေရတာဟုတ်ရှက်ကောရှက်မိလားရှက်ပါဘူးကြောက်ခါကြောက်လာဆိုတာကြောက်ပါဘူးအရှက်ကြောက်လေသိရမလို့တော့မသိမသိဘူးနော်တော့ပေါ့လေမန်တက်တာငါတရားဘလို့ရထားတာဒီအတုပါကြီးနဲ့ငါနဲ့ရောပြီးတော့တရားကရတယ်ပြောလိုက်တည်းတခြားစီဘာမဆိုင်ဘူးနော်ပေါ့လေ ငါကြီးကဘလို့တရားရမှာလဲစဉ်းစားကြည့်နော်ဓမ္မသဘောတရားဆိုတာအမှတ်တာဒီနည်းမှာအမှန်တရားတွေပေါက်ထင်းမြင်တာငါမြင်တာမဟုတ်တာညာမြင်တာလေညနေငါလည်းရောလိုက်သေးတာရောပြီးငါပဲတရားရထားတာဆိုပြီးဥပ္ပတော်ရှုပ်ချက်ခတ်နေသေးတယ်တတော်ချင်းနေဆုံးနေကြတာနော်အဲ့တော့မချက်တဲ့အပြင်မှာသူကမနတ်တဲ့နဲ့ပြတာဟုတ်တော့ပါရဲ့လားတရားမှတ်ပါဒါမြင်ဖုန်းလိုလိုတာပေါ်နေပြီနော်မိမိတဏ္ဍာမှာညာနဲ့ကစားကြည့်လိုက်တော့ကြည့်လိုက်တော့အာဘဝပုံရိပ်ဆိုတာရှိမနေဘူးလားရှိတယ်နော်ဒါပေမဲ့ရိုးမှုဘူးဗျာသူကခံစားပြီးမှသိရမှာနော်ဘာဖြစ်ရင်အိမ်ကြောင်းတွေးလိုက်တယ်ကဲတွင်းတွင်းနဲ့ဖုံးမိကျင်တာတွေရတရားမှတ်လို့ရပါပြီအာရုံဆက်ပြီးကဲအိမ်ပုံဖော်လိုက်တယ်ပေါ်ကစားတော့ခန္ဓာငါးပါးပဲနော်အဲနောက်စိတ်မှာဝိဇ္ဇာဖုံးရတော့တဏှာဥပါဒံကံနဲ့ရှင်တဲ့ခန္ဓာဖြစ်သွားပြီဟုတ်ပါ့မလားသူ့လက်ချက်နဲ့ဆက်ပြီးတော့ပါတယ်မိခန္ဓာဖြစ်သွားပြီနော်ဟုတ်ပါတော့တွေးလက်စဆန္ဒဒီတဏှာဥပါဒံကံဆိုတဲ့လက်ချက်နဲ့သူလမ်းကြောင်းပေါ်မှာပြီးဆက်ပြီးလောင်နေတာနော်ဘာပေါ့လားပြန်ပြောမယ်ပြန်မယ်ခန္ဓာ၅ပါးတော့ခန္ဓာ၅ပါးပဲနော်ဒီခန္ဓာ၅ပါးမိရပုံရင်ပြောက်ဖို့လာတာနောက်ဆက်တွေးပြီးတော့နေလက်စကြတော့ဟာတဏှာဥပါဒံကံနဲ့ရှင်တဲ့ခန္ဓာဖြစ်နေတယ်ဘာပေါ့လားဒီသုံးနဲ့ရှင်ပြီးဆက်လောင်တဲ့ခန္ဓာမျိုးဖြစ်နေတယ်သူတွေးလက်စကိုပြန်ပြောမယ်ကဲအိမ်ကြောင်းတွေးမယ်ဆိုရင်အိမ်ပုံတွေဆက်တွေးနေတယ်ရင်ရောတိမိတွေးနေတယ်အဲတာကြောင်းတိမိကြောင်းပူဇော်တွေကိုတွေးတွင်ပူလဲပူလဲတွေးလဲတွေးနေတယ်ဟုတ်ပေါ့လားအသက်ရှင်နေပြင်းပြီးဆက်တွေးနေတာပဲဟုတ်ပေါ့လားအဲတွေးလဲဆက်ခန္ဓာမီးပြီးဘာနဲ့ရှင်လဲဆိုရင်တဏှာဥပါဒံခံနေရှင်နေတယ်ဟုတ်ပေါ့လားသူ့နေမှာရောက်ပြီးတော့လောင်းနေတာမီးရှင်ပြင်းနေတယ်ခေါ်တာပေါ့ဟုတ်ပေါ့လားအဲ့လိုခွဲရမယ်နော်နားလည်လားဒီနေ့မြင်တွေးလဲဆက်မှာကအမှန်တန်ပူလောင်းပြီးတော့တွေးနေမယ်စင်သားကဲตาကြောင့်တင်းကြောင့်စီးွားကြောင့်နေပူစရာတွေကိုတွေးနေမယ်တွေးတယ်လည်းပူမလာဘူးလားအဲ့ဒါယူနေလည်းပြင်းပြီးတော့လောင်လည်းလောင်မနေဘူးလားအဲ့ထပ်တွင်ထပ်မလောင်ဘူးလားအဖြစ်ပေါ်နေပြီဟုတ်ပေါ့လားဒီမီးပဲလေအဲ့ဒီမီးကိုပဲထပ်ထပ်ပြီးတော့တွေးနေတယ်ထပ်လောင်နေလောင်မှန်းဒီဆက်တွေးနေပဲဟုတ်ပေါ့လားအဲ့တော့အတွင်းသားမှာလောင်ပြီးအချိန်ကျင်းတာဒီတက်တယ်နည်းလေပြီလားရှင်ပြင်းတာကမ္မဘဝဆင်းရဲเนาะလောင်နေတာရှင်ပြင်းတာเนาะဆက်ဆက်ပြီးတော့လောင်အောင်သွန်းအပ်ပြီးနေပါတော့တဏ္ဍာနဲ့ဥပါဒာဒီကဘဝပြောင်းတာဒီမှာပြောင်းနေတာအဲ့တော့ညည်းတွေထွဲပြီးတော့နေတာလည်းပဲဆက်တွေးအောင်ဆက်သေးတယ်တော့ပေါ့လေသုမေချအောင်လည်းဆက်ပြီးတယ်မိကိုဆက်ဆက်ပြီးတော့ဒီကူကဆက်ပြီးတာเนาะဒီမှာကလည်းဘဝပြောင်းနေတာတော့ပေါ့ရဲ့လားရှင်းမှန်เนาะဘဝပြောင်းတော့အောင်အရှင်ဟုန်ကြီးပေါက်ပြန်နေတူတာဘဝပြောင်းလာမှာလေအရှင်ဟုန်ကြီးဖောက်ပြန်နေတာအရှင်ဟုန်များနေတာနော်အဲ့အရှင်ဟုန်ကြီးပြင်းနေကြနေထက်ထက်ပြီးတော့ပါအားဖြည့်လောင်တွန်းအပ်ပြင်းလာတာလို့နော်တဏ္ဍာနဲ့ဥပါဒာဒီကဘဝပုံကြီးကတော့သူ့ကြောင့်ပြောင်းလဲသွားတာဟုတ်ပေါ့လားတခါတည်းရန်တဏ္ဍာနဲ့ဥပါဒာနေရာမှာအေးတယ်ပဲလှည့်ပြီးဆက်ပြလိုက်တယ်နဲ့တခါပုံကြီးကတခါပြန်ငင်းသွားကြအောင်မိတော့တာရော့ပြီးအတင်ပြောင်းသွားပြန်ရောပြန်ပြောင်းမယ်နော်မတမီတည်တယ်တားတည်တယ်သောမဟုတ်ရှင်ကွဲကွဲတယ်ပေါ့နော်ဖိရင်ကမျက်စီရမြင်တယ်ကထိုင်သွားတဲ့နေရာလေးကြီးအိပ်သွားတဲ့နေရာလေးကြီးလက်ရချေလေးတွေမြင်ပြီးခေါင်းအုံးလေးမြင်မယ်တပ်ပုံလေးမြင်မယ်ကမြင်တာကတော့မျိုးလုံးထဲကိုအကောင်ထဲဝင်မှမလားကမနောပေါ်လာအကောင်ထဲပါရလားပါဘူးနော်ဒါမလို့အဝိဇ္ဇာတဏ္ဍာဒီမှာဥဆောင်လိုက်တော့ဟာဒီကဓမ္မသုံးခုသွားပြီနော်ကအကောင်လုတ်ပလိုက်ပြီသဘောပေါက်လားဓာတ်ပုံကအကောင်ဟုတ်ပါမလားကဲအဲ့ဒါအကောင်လုတ်ပလိုက်တယ်ပြီးတော့ဒီကနေရထိုင်ရင်းလေးကတူတူနေတဲ့ဥစ္စာကိုအပေါ်ထပ်ပြီးပုံဖော်ပြီးထပ်ဖြစ်လိုက်တယ်ဟောတူတာရှိရင်ဆိုဖြစ်လိုက်တယ်အကောင်လုတ်ပလိုက်ပြန်ပြီအဲ့ဒါနေရဆိုတူတာရှိရင်ဆိုခါဖော်လိုက်ပြန်ပြီဆိုတော့နေရလေးကိုပွက်လိုက်ဖြည့်ပြီးတော့ပေါင်းပေါင်းပေးတာဘာလို့ဆက်တုံးတဏှာလက်ချက်တဏှာဆိုရင်မတပြေနဲ့ဘာလဲပါလားတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့တပေါင်းနဲ့တော့သူဝင်လာပြီဆိုရင်ဥပါဒံရှင်ကုမသွားဘူးလားပါပြီအဲ့ဒါဆိုရင်ဒီကမျိုးကိုကအရှင်ပြင်းအောင်တွန်းအားပေးလိုက်တာမလားဆက်ပြီးတော့လောင်ပေးလိုက်တော့အဲ့ဒီမှာလေသုံးမိချက်ချတာနဲ့တကယ်နဲ့ဒီကဓာတ်တခုလေအရှင်ပြင်းမသွားဘူးလားအဲ့အရှင်ပြင်းရင်ဘဝပြောင်းပြီကမ္မဘဝအဲယောကမ္မဘဝအရှင်ပြင်းသွားပြီသဘောလားစိတ်စော်မှုသို့မဟုတ်တွန်းအားရေဖြစ်ပေါ်လာတဲ့ဒါမှမလို့ဝင်နှစ်ပါးမှကြည့်အောင်နော်ကမ္မဝဏ္ဏပါမှာဘာတွေပါတော့သင်္ခါရနဲ့ကမ္မဘဝနဲ့နေပြီလားသဘောပေါက်တယ်နော် သင်္ခါရဆိုတာကဒီမှာကျတော့ဝစီသင်္ခါရဒီမှာတဲ့နော်စိတ်ဓာတ်သင်္ခါရကာသင်္ခါရသုံးမျိုးရှိတာကိုအဲ့တော့ဆက်တာဆက်တာသင်္ခါရဆိုတာပြုပြင်မှုတော့အားစိုက်ဆက်တာဝစီသင်္ခါရဆိုတာစကားပြောသည့်ထီအောင်ယင်းထဲမှာစကားပါဇက်ကဟသည့်ထီအောင်ဒီသူကပြီးဖောက်ပြန်ပြီးအောင်လောင်ပေးတာမနက်ကနေဥပါဒါကြောင့်ဖြစ်တာနော်တဏဥပါဒါကြောင့်စကားပြောတဲ့အဆင့်ရောင်အထိထုတ်ရှားသွားပြီနည်းနေပြီလားကိုလုံးထုတ်ရှားသည့်ပါပြီမနှောမှာလည်းအရေးကြီးဆက်အောင်လုပ်ပေးနေပြီအဲ့တော့အဲ့လိုလှုပ်ရှားဖြစ်လောက်စီအောင်ထိသွားပေးတာကဘယ်လိုလဲလို့တဏနဲ့ဥပါဒါသူတို့ကသွားတာသွားပေါ့လားအဲ့တော့ရောဆရာဖေးအမေးရှိတယ်တဲ့တချို့များတဲ့ပူစရာမှန်းသိရနေတဲ့ဖက်ကတ္တထာတွေးတယ်တဲ့ကျန်တာမသားလေးတမီလေးတွေပူတယ်ဆိုပါတော့နော်ဒီပုံလေးပေါ်လိုက်ရင်ပူမှန်းတည်တာနဲ့ဘာလို့မဖော်ဖော်ဖော်နေလဲစဉ်းစားနမိမြင်တာတက်မြင်တာလေးပေါ်ရင်ပေါ်ရင်ပူရင်တည်တာပဲမနေနိုင်ဘူးထက်ထက်ပေါ်တာပဲစိတ်ကဒါပဲကြက်စားတယ်ကြက်စားလေးပူလေးပဲတဲ့အဲ့ဗျာတဲ့ဘယ်လိုပြောရမလဲမြူတီစားတယ်လို့ပေါ့တဲ့မြူတီစားရင်မဆက်ဘူးလားရှင်းတယ်မပြောင်းဘူးလားအဝင်လဲဆိုးတယ်အထွက်လဲဆိုးတယ်မလားဘိုက်ထဲမှာလည်းမကောင်းဘူးဒါမျိုးစားကျင်တာပဲသူမပိုင်ရင်စားလို့မရောက်ဖြစ်နေတာတော်တော်ဆိုးနေတာသဘောရနားရောစီတော့ရမနာပြောဥမပေးကောင်းတယ်နော်ဒီမှာအဲ့တိုင်းဖြစ်နေတယ်တဲ့ပူမှန်တယ်တည်ရဲ့ကြိုက်လိုက်ကြိုက်နေတာခက်တာတဲ့ဘုသူကြောင့်လဲဆိုတော့တဏှာနဲ့ဥပါဒ်ဟောပေါ့လားသူကကြီးပဲတွန်းတွန်းပေးတာနော်နားလိုက်ပြီလေဒီအာယုံကပဲပူတဲ့အာယုံပူမှန်တည်ရအောင်ထက်ခါတက်ကြက်စားတော့ကအပူကက်တက်လဲသွားတာတိတ်တခုပြောင်းပြီးတော့ဝစီကံကာယကံနေတောင်းညံ့တော့တာပဲနားလိုက်ပြီလားအဲ့ချိန်မှာဘုသူတည်ရမှာကတဲ့ဘဝပုံရိပ်ဆိုတာအမှန်ပေါ်လာတာမထင်မှန်ဖဲနဲ့နော်ပုံရိပ်ဘဝနော်ခန္ဓာငါးဘဝမဟုတ်ဘူးပုံရိပ်ဘဝခေါ်တယ်ပဋိကမတဲ့အမှန်ပူလောင်ပြီးကြမ်းတမ်းပြီးတော့ဝစီကံနဲ့တောင်းညာရင်ထဲမှာတောင်းညာတော့မှတ်ထားပါရင်ထဲမှာစကားပြောရင်သိပ္ပံပညာရလည်းမှန်နေပြီနော်သိပ္ပံပညာရမှန်နေပြီစကားပြောတဲ့အခါအတုံးချက်ခံဖြစ်တဲ့အာရုံရောကျွတ်သားတယ်တင်းမလာဘူးလားဟုတ်ပြီဖွဲ့လာပဲမှနော်တင်းလာရင်မေးတွေရှေးလာပြီးသားမှတ်တော့အဘောလာမင်းကြီးကြမ်းတမ်းလာပြီမှတ်တော့နော်အခါနားတော်ဝိုင်းကြားရောင်နေဆိုတော့စကားတွေပါမလာဘူးလားအဲကြားရောင်မြင်အောင်ကြားရောင်နေဆိုလို့ရှိရင်လည်းနားတော်ဝိုင်းမှာပြက်စီတွေကြွတာအောင်ရောတွေအကုန်လုံးပြောင်းလဲသွားတာပဲမြင်အောင်နေဆိုလည်းပဲမျိုးလုံးလည်းမရှိကြွတာအောင်ရောတွေအသုံးချတဲ့နေရာတွေပြောင်းလဲမသွားဘူးလားမြင်တဲ့အခါအသုံးချတဲ့အောင်ရောကြွတာမှလည်းအကုန်ပြောင်းလဲဖြစ်သွားတာထက်ထက်ဖွဲ့တာပေါ့နားလည်မလားအဲ့ဒါကလှုပ်ရှားတဲ့အမူအရာဖြစ်အောင်ရင်းထဲမှာတွေးပြီဆိုတဲ့ကွာမလှုပ်နိုင်တော့မှဒီမှာလာတင်းတော့တာပဲဟောပေါ့ရလားအဲ့တော့အမှန်ကြမ်းတမ်းပြီးတော့ကာယကံမျောလောက်အောင်ဝစီကံမျောလောက်အောင်ကြမ်းတမ်းပြီးတော့ဒိတ်တခုပြောင်းလဲသွားတာနားလည်တယ်နော်ကောင်းပြီဒါမှမဟုတ်တေးတဲ့မသားတော်မှပြောဆရာကြီးကခွန်ခွန်ပြတယ်ဒီမဲ့တွေပြုံးနေခွဲတယ်မလားလို့ဆိုမျိုးလုံးပြုတ်ပြေးပြီးတောက်နေတဲ့မသားဆိုလို့ရှိရင်စဉ်းစားစဉ်းစားဒီကနေ့မှဘာဘာတရားတော့ကပေါ်ပြီးချုပ်တော့မယ်။နားလည်ပြီနော်။အကန့်အချိန်ကုံတော့မယ်ချုပ်တော့မယ်။အဲ့ဒါကိုအဝိဇ္ဇာဖုံးထားတော့ကဆက်နေတာဒီမှာအချိန်ကျင်းနေတာ။သဘောပေါက်လား။အဲ့အချိန်ကျင်းတော့ငါတည်တော့မယ်။ငါစီဝါးရင်းနဲ့ခွဲရတော့မယ်။ဘယ်သူရေးကဲပါအောင်ဘယ်သူလာမှဖြစ်မယ်နဲ့။အိုးပုံလေးပေါ်ပြီးကြမ်းတမ်းနေတော့ကတိုင်ကန်ညော့အဝစီကညော့ဒီအားကြီးစိုက်မနေဘူးလား။စိုက်တော့ဖွဲ့စည်းပုံနဲ့ကြမ်းလာတာ။အဲ့ဒါကကံမဘဝပဲလေ။ဒီကနေ့မှကပါဇက်ကမအောင်ပဲနဲ့မအောင်နိုင်ဘူးလေမျက်စိရမြင်နေလားနားရောကြားလို့လားရင်ထဲမှာထုတ်ရှားအောင်တင်းအားဆိုင်ပြီးတော့အမြောက်နေတာကမ္မဘဝပဲလေသဘောပေါက်ကြတယ်နော်အဲ့တော့နောက်ဆုံးမိတ်လက်ကိုဥမာပြအောင်နော်နောက်ဆုံးမိတ်မတည်ခင်နေ့မှအတက်နေဆုံးထုတ်ရှားနေတဲ့အတိုင်းအတာလေးထိအောင်အားဆိုင်ပြီးတော့တင်းထားတာဖွဲ့ထားအောင်တဏှဥပါဒါတွန်းပို့ပေးထားတာအဲ့ချိန်မှာရှော့ကမရှော့ဘူးနော်ဘာပေါ့လားလက်ကလုတော့အလုတ်ကူတုတ်နေတာအတင်းရုံးကံပြီးတုတ်နေတာပဲအလုတ်လောက်အောင်လည်းပဲတွန်းအားတွေပေးထားတော့ဒိတ်တော့ကကြမ်းတမ်းနေတာပဲဘာပေါ့လားအဲ့ချိန်မှာတေသွားတာတေတော့ချုပ်တယ်ခေါ်တာပေါ့နော်ချုပ်တော့ကကြွတားအောင်ရောရတောင်းပြီးတေသွားတာတောင်းနေတယ်မသားဒါပေါ့လားဘာပေါ့လားအဲ့ခါခြေောက်တရားလေးတည်လိုက်မယ်နောက်ဆုံးအတိုင်းတာထိကတော့အပေးထားတဏှဥပါဒါကအချိန်ဖြစ်အောင်သွားပြီးကျုံးကန်ပြီးကြမ်းတမ်းနေတာမှန်ပေါ့လားအဲ့ချိန်မှာတည်သွားတယ် စတောင့်တည်တဏပဲသဘောပြီနော်တခါအဲ့ဒီမှာရင်မက်တကြောတယ်ခါအတင်းအားနဲ့တောင့်ပြီးရုံးကန်နေလို့မှတည်သွားကြတာတောင့်တည်ခန္ဓာပဲအမေးဒီအတင်းရုံးကန်ပြီးတော့အာဒီကဟမရစိတ်မရဘူးနော်အဲ့တော့အတင်းတခါရုံးကန်တော့ဒီမှာတင်းထားတာပေါ့သဘောလားအကြည့်တင်းပြီးရုံးကန်ပြီးတော့အော်ဟစ်နေတာဆိုတော့ဒီမှာလာတင်းတာတင်းဖွဲ့နေတယ်အတန်းထွက်မလာဘူးအဲ့ချိန်မှာတည်သွားတာမေးစီပြီးတော့တောင့်တည်တယ်မသားပြူတယ်ပြူတယ်မင်းလည်းစတောင့်တည်တယ်မသားဖြစ်မသွားဘူးလားအဲတောင့်တည်တယ်မသားမျိုးဟာမှတ်ထားပါအထက်မဆန်ဘူးအောက်ဆုံးမှာကမ္မဝအတိုင်းတောင်အပြင်ပန်းမှန်းထားလို့ရတယ်ဘာပေါ့လားဒါပေမဲ့ရော့တည်တယ်မသားဆိုနေတဲ့အချိန်လေးကောင်းတယ်ဝိပဿနာပညာမတတ်ပါနဲ့ဦးတဲ့ဘုရားရှင်အမေးရှိတယ်တင်းရင်တရားနဲ့ပတ်သက်လို့တဲ့မှတ်ထားပါဘလို့မှတားမရပါဘူးစီးမရပါဘူးတရားတည်မှာပဲလို့နားလည်ရတယ်ညံပြမယ်နော်သိင်းနဲ့ပတ်သက်လို့တားမြာစီမြာတိရတိမှာပဲဒီကမှတရားကြီးပဲလို့သဘောပေါက်ပြီးတော့ကသိင်းကိစ္စမှာမတည်အောင်ဆိုပြီးတော့တောင်းတတဲ့တဏှာကိုလျှော့လိုက်တယ်ပြင်းထန်တဲ့တဏှာမလာတော့ဘူးမလာရင်ဥပါရောရော့မသွားဘူးလားရော့ရင်အဲ့ပုကမတောင်းတော့ဘူးဩတိမှာပဲလို့စိတ်ကိုလျှော့လိုက်တာပေါ့လျှော့အောင်ရော့ရင်ရော့မသွားဘူးလားရော့သွားတယ်ပြတားရော့မသွားဘူးလားဒါမြင်ဒီထဲမှာဓာတ်ဤတခုတွေဟာအရင်ကြမ်းတမ်းပြမဖွဲ့တော့ဘူးမှန်ရောက်သွားတယ်လည်းခေါ်တယ်အဲ့လိုတိပြီးတော့ဟာတိမတိမပဲလို့မှန်လျှော့ပြီးတော့နေတယ်ပြင်းထန်ကြမ်းတမ်းတဲ့အပူလည်းထွက်မလာဘူးဖွဲစုံလည်းမကြမ်းဘူးတဲ့အရှိမပြင်းတော့ဘူးတဲ့အဲ့ဒီပုဂ္ဂိုလ်မျိုးတောင်ဘုရားကလက်ဖြစ်မယ်လို့အမှတ်ခံထားတာကြမ်းရတိရတာနော်အဲ့ဒီမရဏတိကမ္မထံကိုပွားများပြီးလို့ဒီမှာဒါမှဘယ်လိုမတွေ့ဝေတော့ဘူးတဲ့လက်ဖြစ်နိုင်တယ်လို့ဘုရားအမင်းရှိတယ်ဒီစကားတွေဘုလို့ဆက်ဆက်ယူရမှာနော်ဘုရားဆုံးမကြည့်ပါအဲ့တော့ဒီကမ္မဘာနေရာလေးမှာကပြောလို့ရရင်ဘာလဲဆိုတော့အာယုံရောတတားရဲ့အတင်းအယော့တာဟာဘုလို့လက်တွေ့ခံစားလို့ရတာနောက်နှလုံးအိမ်မှာရှိတဲ့အပူအေးအခံစားလို့ရတယ်ဇာကတော့ကမ္မဘဝနော်ဇာပါလို့ကမ္မဘဝတကယ်လက်တွေ့အချင်းကိုခံစားရတာကနှလုံးအိမ်မှာရှိတဲ့အပူအေးပြောင်းလဲသွားတာရဲ့ဒီနေ့ရှင်ပြီးတော့မှအာယုံရောတတားရဲ့အတင်းအယော့တွေပြောင်းလဲသွားတာကိန်းနေဖြစ်နေတယ်ကျမ်းမနော်ဘုလိုအလုပ်လုပ်တဲ့အခါမှာမှတ်တာနော်ကမ္မဘဝစာသကလုံးလေးသကလုံးပြည့်ညက်တဲ့သကလုံးသမုဒ္ဒါသမုဒ္ဒါအသမုဒ္ဒါတဘောကစကားပြောပါမလားဒီခံစားမှုနဲ့ရှင်းရမှာလေနားလည်မလားအဲ့တော့တယောက်တည်းအိမ်ကြောင်စီးပွားကြောင်တာမြင်တွေးနေရင်းနဲ့မိတဝတ်ပြတအောင်ဆိုဘယ်လောက်တင်းတယ်လဲခင်ကျော်တွေဘယ်လောက်တင်းနေပါလဲပေါင်ကျော်ဘယ်လောက်တင်းနေပါလဲအပူချင်းဘယ်လောက်မြင့်နေပါလဲဆိုတာကိုရပ်ပြီးခံစားကြည့်လိုက်ဒါကြံ့နေတာအစုံလမ်းကမ္မဘဝစာချိန်နေသွားပြီ။ဟုတ်ပါရဲ့လား။တဏိယမတရားလေ။အမိနာမကတော့ကမ္မဘဝဟူပဲဖရာသမုဖခေတ္တာပုံတည်ထားလိုက်ပါတော့တွတ်တော့တကယ်ဒီပြည့်သဘောတရားကတော့ခံစားမှုနဲ့သာရမှာ။ခံစားကြည့်လိုက်တော့ဟာညောလေးတင်းပြီးတော့ဟာတကုံမေရောလေးကြက်တင်းလာတယ်။မျက်မှောင်လေးကုပ်နေပြီးတော့ဟာတကုံလာပြီးကြမ်းတမ်းနေတဲ့အနေသားဆိုရင်အစုံလမ်းကမ္မဘဝဖြစ်နေပြီ။ဘဝပြောင်းသွားတာဘဝပြောင်းသွားတာ။အပေးဇာတိပြောင်းနေပြီလို့သာမှတ်ကြ။နားလည်မလား။အဲ့လိုမဟုတ်လို့နှလုံးအေးလာပြီ။ကြည်လင်းပြီးဖွင့်လာပြီ။အောင်ရော့တွေလည်းကြွတာလည်းရော့လာပြီဆိုရင်အနေထားကောင်းလာပြီဆိုရင်ဒါအထံလန်းကမ္မဘဝပဲအချိန်မီးပြတ်ကဲထလိုက်။နားလည်မလား။အဲ့တော့အောင်ရော့ရဲ့အတင်းအယော့အောင်ရော့ကြွတာရဲ့အတင်းအယော့လေးရဲ့နှလုံးအင်ရဲ့အပူအေးလေးအပြောင်းလေးလေးကိုပဲကဲခတ်ရမှာတော့ဖြစ်နေပြီ။ပြန်ပြောမယ်နော်။ကိုယ်တဏ္ဍမတဏ္ဍဥပါဒံကံဆိုတာဟာသကလုံးတော့ဘုရားဟောတဲ့သကလုံးသမုဒ္ဒါသကံမပြတ်တဲ့တဘာဝတွေဘုရားသမုဒ္ဒါနဲ့လေပြီလားတဏ္ဍအချင်းဆိုရင်အတွေးတွေဆက်ပြီးစဆက်ပြီးဆက်တော့အတွေးတွေပေါ်ပေါ်လာတဲ့အခါမှာကိုယ်တဏ္ဍမနည်းနည်းတော့ကြက်လာပြီးတင်းတာလေးစလာပြီးသဘောပါလားပြီးဥပါဒံအချင်းဆိုရင်နည်းနည်းပူပြင်းလာပြီးပူတင်းလာပြီးပူပူလာပြီးကမ္မဘဆိုရင်တော့ဆိုင်ရဆိုင်ရပဲအဲအေးတယ်ဆိုလည်းအေးအေးမှုလို့အပူလက်အပူမှုလို့နော်အေးတဲ့ပဲတည်းရင်တော့လေအေးတဲ့နဲ့ပတ်သက်တဲ့ဖွဲ့စည်းမှုရှိတာပဲနှစ်လမ်းရှိနှစ်လမ်းရှိတယ်နော်အစုံအစံတစ်ခုခွဲတာမလားဆက်တဲ့ခါမှာအေးအောင်ဆက်ရင်လည်းပဲအစံဇာတိဖြစ်မယ်ပုံနာတယ်မလွတ်ဘူးအပူတက်နဲ့ရှင်ပြီးအပူတက်ပြီးတည့်ပြီးဆက်လိုက်ကြရင်တော့အစုံဖြစ်မယ်ပုံနာတယ်မလွတ်ဘူးဒါလေးကိုတော့ဘုလို့တရားရုပ်ရဲ့အဟောင်းနေရာပို့ခံစားတတ်ရလိမ့်မယ်ပို့ရှင်းမှဖြစ်မယ်ဒါလုပ်ပြီးနေပြီနော်စပြီနော်အခုနားပြီးလို့အနားရတယ်မထင်နဲ့နော်နားပြီးတဲ့အခါမှာလက်တွေ့နဲ့ရှင်ပြီးဒီဟာကိုပဲအင်သုံးတတ်ရမယ် တော့ဗောလားဒါပဲသုံးတတ်ရမှာနော်ဘုရားပြောင်းတာကိုအရင်ရအောင်ရှာရလိမ့်မယ်ခုနားပြီးမှနော်နားတဲ့အခါမှာငြိမ်နေပြီးအတက်တူရှူနေစဲမှာကိုပဲဘလောက်တိုင်းတာတင်းတယ်လေဘလောက်ဖွဲ့ထားတယ်လေတော့ခံစားတတ်ရမယ်ဖွဲ့တဲ့အတိုင်းတာကြီးနေအားဖြင့်ဒါဘုရားရှိတာချိန်နေသွားပြီကြောက်နေပြီအေးရင်လဲအေးတဲ့အတိုင်းတာနဲ့ကြောရော်တော့မှန်တယ်တမက်တူတူဖွဲ့တာရှိသေးတယ်တော့ဗောလားဖွဲ့တဲ့အတိုင်းတာလေးကိုခံစားတတ်ရလိမ့်မယ်။ကျန်တော့ဘဝကိုခံစားတတ်မှရမှာ။ဒါမခံစားတတ်ပဲနဲ့ဘဝပြတ်တယ်ပြီးမှမဟုတ်ဘူးလေ။ဟောပါရလား။ဒါရေးကြည့်လာပြီနော်။ကြံပြမကြံပြမနော်။ဒီဘက်ကအတိုင်းတာတွေနဲ့ဒီနေရာပြတ်တဲ့အတိုင်းတာတစ်ခုကိုရှင်းရှင်းပြီးမှဖွင့်လို့ခွဲလို့ရမှာ။ပြန်ပြောမယ်နော်။အတိပူရှင်းရင်လို့ရှိရင်မနေ့ကစကားဆက်ရတာရှိတယ်။ချမ်းသာခန္ဓာလေးလေးဘာလို့စိရထင်ရှားလေးလေးပြန်ပြောပါဦးဟုတ်ပြီတဏှာအဆက်ဖြတ်လို့အာယုံအညစ်တယ်မရှိဘဲနဲ့ကျက်စားနေတဲ့အချိန်မှာဖြစ်ပေါ်တာကျက်စားပြီးတိုင်းပြီးတိုင်းမှာကြံခဲ့တဲ့ခံစားမှုနဲ့ကျက်စားပြီးတဲ့ခံနော်ဥပဒနာထားတဲ့ခံကြံခဲ့တဲ့ခံစားမှုဖွဲ့စည်းပုံနဲ့တဏှာဆက်ပြီးတဏှာနဲ့ဆက်ပြီးတော့ဥပါဒံကံရောက်တဲ့ခံမှာဖြစ်ပေါ်တဲ့ပြီးတိုင်းပြီးတိုင်းမှာဖြတ်ခနဲ့ရက်ပြီးတော့ဉာဏ်နဲ့ခံစားကြည့်လိုက်တယ်အဲ့ခံစားမှုလို့ကိုရှင်းရှင်းကြည့်မှအတိုင်းတာဘယ်လောက်ဆုလဲဆိုပေါ်လိုက်မယ်သမုတ်တဲ့စကားလုံးကတက်တန်နော်ဒီထဲမှာရှိတာတက်တက်ဒီထဲရှိတာဖရသမုတ်တာတော့ပေါ့လားအဲ့သမုတ်တဲ့သဘောတရားကိုင်ပြသလိုနားလည်းမှအရှိလုပ်လို့ရမှာပြန်ပြမယ်နော်နည်းနည်းခက်တယ်နော်ဒါအောင်ယောဂီအဟောင်းနေမှုရွေးခေါ်တာနော်ပြန်ပြမယ်ပုံနားလည်းအောင်ဥပမာဖြစ်ရင်ဒီထဲမှာစကားမလားပုံနေမဆက်ဖဲနဲ့ငြိမ်းသွားအောင်ဖရရှုကြည့်မယ်နော်ရှုပြီးတော့ကအချိန်လေးရတော့လည်းကုပ္ပတနာခဏရက်လိုက်မယ်။ရက်ပြီးရင်ခံစားကြည့်လိုက်ပါ။ကြွသားအောင်ရောခံရမှာနော်။မျိုးလုံးလည်းမရှိကြွသားအောင်ရောဖွဲ့စည်းပုံ၊နာမေပခုံးလက်ရှိအကုန်လုံးခံစားကြည့်၊နှလုံးအရစခံစားကြည့်လိုက်။အဲခံစားကြည့်တဲ့အခါမှာဖះဟောပြီးတာမဟာကုသိုလ်ကြံခဲ့လိမ့်မယ်။ဘာကြံခဲ့မှာလဲ။မဟာကုသိုလ်ဆိုတာမဟာကုပ္ပံဇန်နဲ့ရှင်လာကြံနေရမယ်တဲ့။ဒီမှာရှုအတ္တန်တန်တူပထမဇနရှင်တဲ့ပုဂ္ဂိုလ်လည်းဖြစ်နေမယ်တုတိယဇနရှင်တဲ့ပုဂ္ဂိုလ်လည်းဖြစ်နေမယ်ဟဲ့လေမလားဇနရှင်ပြီးတော့ကြံနေခဲ့နေမယ်တဲ့တချို့များဆိုရင်လက်ပြန်ရှာမရဘူးခေါင်းပြန်ရှာမရဘူးဆိုအချိန်အများကြီးကောင်းပါပြီဖွဲ့စည်းပုံပျောက်သွားတာပဲနော်ခံစားလို့ကမပေါ်ပဲနဲ့မမယ်ဆိုရင်လက်လည်းမမယ်ချီလည်းမမယ်ရှာလို့မရတဲ့ပုဂ္ဂိုလ်လည်းရှိတယ်ရှိတယ်ပုဂ္ဂိုလ်လည်းရှိကြတယ်နော်နားပါမလားဒီတိုင်းတာဆိုရင်ကသိရမယ်ဒါတော်တော်အချိန်ကြီးကောင်းပြီလို့သိရမယ်ဟုတ်တော့ခေါင်းရှိနေရင်ခေါင်းနဲ့ပတ်သက်တာခေါင်းကြိုက်တာတိမှပေါ့လက်ရှိရင်လက်ကြိုက်တာတိမှပေါ့နော်ကိုလုံးရှိရင်ကိုလုံးကြိုက်တာတိမှမလားရှူအားတန်သွားတာငါထင်ပြောက်သွားတာပုံရင်းမလားတော့လက်ပြောက်သွားတယ်ခေါင်းရှိပြောက်သွားတာတကယ်လည်းမနာဘူးတကယ်လည်းမသိတာကိုသာနာစိတ်မနာလွတ်နေတာသဘောလားလက်မြောက်နေလဲခေါ်တယ်နော်အလေးမှတ်ထားပါခေါင်းရှိနေသေးရင်ဗါလဲခေါင်းကြိုက်တာတိနေမယ်လက်ရှိနေသေးရင်လက်ကြိုက်တာတိနေမယ်ကိုရှိလဲကိုကြိုက်တာတိနေမယ်ရှောက်ရှိလဲရှောက်ကျင်တာတိနေမှာပဲအထင်ရှိနေတာအောင်ရှူအားတန်ရအထင်ပြတ်သွားတာအထင်ပြောင်းလာလို့ရှိရင်ဘဝကြီးကငါပြောက်ပါများလို့တော့အားပြေလာတဲ့ခါမှာဥပဒနာနားကြည့်လို့ရှိတာတော့ခေါင်းကြီးနဲ့ပြန်ရှာမရလို့ချုပ်ဖြစ်တတ်သေးတာအဲ့ပါရှုမှတ်နေတဲ့မှာလွတ်နေတဲ့ပုဂ္ဂိုလ်ကနာရကျင်တာပေါ်ပါမလားပေါ်တော့လဲတော့လူပြိတာဖြစ်တော့လွတ်တာလွတ်နေတာပဲအဲ့အဲ့မှာညာအားလေးတော့ပွာတာပေါ့နော်ကောင်းပြီဥပဒနာရှုပြီးတိုင်းမှာရှုပြီးတိုင်းမှာခံစားခဲ့ပေါ်တဲ့ပြန်ခဲ့တဲ့ခံစားမှုနဲ့ရမှတ်နော်အတွင်းဆက်ပြီးတိုင်းဆက်ပြီးတိုင်းမှာရက်ပြီးတော့ပါခံစားကြည့်လိုက်တာနဲ့ခွက်ခွက်ပေးပါပိုင်းစားပေးပါအတရားတက်ဖို့အတွက်နဲ့လေပြီနော်အဲ့တော့မှအော်ဖះဟောတိုင်းနဲ့ဒီဇာတိအသွားလာတယ်ကံပေါ်နဲ့ရှင်းတာလို့ကြည့်ရမှာမတေခင်ကပြောင်းတာပဲလို့သိတိတ်ပဲမတေခင်မှာကအမှုတိုင်းကြီးနဲ့ကြမ်းတမ်းနေဦးဒိဋ္ဌံပုံမျိုးစုံဖြစ်တာပဲနဲ့လေပြီနော်အဲ့တော့တကယ်ဘဝအစ်စ်တကယ်ကြောင်းတာလို့နားလေခံစားတတ်အောင်လည်းရှက်တတ်ရမယ်။သဘောရလား။နောက်ဆုံးပဲအေးနေနေရှင်းပြီးတော့ဗြဟ္မာတတ်ပြီလို့လဝမ်းမတာနဲ့ရှက်စရာကြီးပဲ။သဘောလား။အဲလွတ်မှသာလေအေးတာလည်းမခံစားဘူးပူတာလည်းမခံစားဘူးလွတ်နေမှမှန်တာ။ဒီကအေးရင်တော်ပြီဆိုပြီးရက်တလက်တာ။အေးတာလေးပဲသဘောကျပြီးရက်ထားတယ်။အဲ့ဒါကဗြဟ္မာခန္ဓာအိမ်နဲ့ရက်ထားတယ်ခေါ်တယ်။အေးစိမ်မိကြီးလင်းညာလူခံစားပြီးတော့ဒီနဲ့နေတာအချက်မရှိသေးဘူးအချက်မရှိတဲ့ပုဂ္ဂိုလ်ကဟာ သဘောလားဒီမှာမတာဖြစ်မဲ့ပုဂ္ဂိုလ်ဒီလိုနားလည်နေရမယ်တဲ့သဘောလားအေးအေးဘူးဖြစ်ပြတာရှုစကားမပြောဘူးလားပေါ်နေပေါ်ဗျာဖြစ်ပြစီတိုက်တော့ခံစားဝေနာပေါ်ဝေနာရှုရဖို့ပါဘူးမရှိတော့ဘူးလို့သိပြီမှာလို့သဘောလားတော်တော်တရားရဲ့ချုပ်ရင်းဘူးကအမှန်တိုင်းသုံးတာဆိုပြတ်တော့ကုန်တာပေါ့နော်အဲ့အာယုံရဲ့အညစ်တည်းမရှိတာကိုကျက်စားပြီးတွံ့မြောက်နေရမှာဒါသာလင်အဆက်ကြောင့်လုံးဝကုန်သွားတော့မယ်ဘဝတပံမလာတော့ဘူးတိုက်နေရလားနည်းနည်းတော့ခက်တယ်နော်ရလားတော့ပေါက်လားရဲ့ဥမာပြောအောင်နော်ရှိမှပွားများရင်းနေဘုရို့တိုက်တခေပြောင်းနေဆိုတာဦးနဲ့ပုံလေးနဲ့ပြရင်ပူနာလည်းနေမယ်နော်အားလုံးရဲ့တဏ္ဍာမှာမျက်စိဟာမှိတ်ထားရင်သူနဲ့ရှင်ရဲ့ခန္ဓာလာပါမလားလာတော့ဘူးနော်ခေတ္တမလာနိုင်တော့ဘူးသာပါသူတော့ဒါပဲလေနာလည်းပဲကဲစိတ်ငြိမ်ရမှာသွားနေမယ်ဆိုရင်သူလက်ရှိတဲ့ခန္ဓာပေါ်ပါမလားဒါလေးဖယ်လိုက်တော့နော်ဒီဟာလေးကိုလည်းဖယ်ခဲ့မယ်နာအနဲ့မလာရင်လည်းပဲအနဲ့နဲ့ရှိတဲ့ခန္ဓာလာပါမလားဒီမီးမလာတော့ဘူးနော်ခန္ဓာမီးမလာတော့ဘူးမစားဘူးဆိုရင်လည်းပဲအရသာနဲ့ရှိတဲ့ခန္ဓာမီးလာပါမလားလာဘူးအမြင်ကငြိမ်နေပြီစိတ်ငြိမ်ရမှာနေပြီဆိုရင်ကိုယ်မှာပေါ်ရဲ့ခန္ဓာမီးကလွတ်ပါမလားလွတ်တော့ဒါရင်ဖိလိုက်တော့၅ပဲကြာမယ်နံပါတ်၅ပဲကြာမယ်နော်ကိုယ်မှာပေါ်တဲ့ခန္ဓာမီးပဲကြာမယ်အဲ့ခန္ဓာမီးရလည်းပဲတောင်းပြီဆိုရင်ကာလမချာဆိုတော့အာဝင်မီးတဲ့စိတ်နဲ့ဆက်မနေဘူးလားအသားပြန်ဆက်နေတာလို့ဆက်ပြီးတော့ပုံပေါ်မနေဘူးလားဟုတ်ပြီဒါကတကယ်လှုပ်လာတဲ့ယောဂီများအတွက်အရှင်းမှန်နော်နောက်ဆုံးပိတ်ပြတ်စားမယ်အတိုင်းသာ96ပဲရှိတော့တယ်အိန္ဒေသိတ်လို့ခေါ်တယ်ဘယ်လိုခေါ်ကြတော့ဟုတ်ပြီအဲ့တော့ပေါ်ရလိုက်ကြမလို့နော်သူကပေါ်ရကိုလိုက်တယ်မဟုတ်ပေါ်ရလိုက်တယ်သူမဟုတ်ဘူးဆရာလေးမြတ်ပြည့်မြတ်ထင်ရှားပေါ်ရလို့ပြောတာအဲ့တော့ဒီလိုမျိုးပေါ်ရထင်ရှားပေါ်ရနေနည်းနည်းကွာတယ်တော့မဟုတ်ရလားထင်ရှားပေါ်ရနဲ့ပေါ်ရနဲ့နည်းနည်းကွာတယ်နော်ပေါ်ရဆိုတာပေါ်ရနေကိုခွေးအောင်ခွေးအောင်ကြားလဲလိုက်သူပြောတယ်မလားဒါတမျိုးထင်ရှားပေါ်ရဆိုတာတကယ်လဲလိုက်ပြီဆိုရှင်သိဉာဏ်မိလေးတည်းအစင်အတန်အနတ်ရတာလာသေးလားသူနဲ့ပတ်သက်တာမလာတော့ဘူးဆိုရင်အိမ်နေစိတ်ပဲရှိရတယ်ဒါပြင်နိုင်ပေါ့အဲတေဂာနီးမှလည်းပဲဘုရားစဉ်းစားအဓိကကိုယ်မှာပဲလောင်နေလိမ့်မယ်မျက်စိကမြင်မှာတော့မလားအကြည့်လိုက်ပြတ်သွားပြီလေနားရောအကြာအနံ့ရောအရတာရောမလားသမီးဒီဟာဒီကပြဿနာမဟုတ်ဘူးသူ့ကိုဖယ်ထားလိုက်တော့နားနေပြီနော်အဲအိမ်နေစိတ်ကပြင်မှဖြစ်နေတာသဘောပြီနော်ကိုမာကပတာရအကြည့်တက်တယ်အောင်ကျော်အဖျားပိုင်းနေခေါ်ပါတယ်အောင်ကျော်မတည်မချင်းရတော့တည်နေမှာပဲအဲ့တော့အောင်ကျော်တည်သွားရင်တော့တည်ပါတော့မလားဒါပေမဲ့ခန္ဓာမပေါ်တော့ဘူးပေါ့အဲ့တော့နာနာကျင်နာဟုတကယ်တော့ဆရာကြီးအချို့ကပြောခုတယ်နော်အတွေ့အကြုံကြီးနဲ့ဆရာညာကိုတော်လေးတဲ့နာမှာတော့မကြောက်ပါနဲ့တေဂန်ဒီမှာတဲ့နာရမနိုင်မှာမစွေရင်မှနေတဲ့အလိုက်တင်တာရှုပါတဲ့တက်ထွက်တဲ့အခါမနာတော့ပါဘူးတဲ့စင်နာကံကဟုတ်မလားလို့မှတ်ကြည့်စမ်းထွက်တဲ့အခါမနာဘူးထွက်တဲ့အချိန်မျိုးပြောတာနော်မနာဘူးလို့ပြောတယ်စင်နာကြီးဟုတ်တယ်မဟုတ်တယ်စင်နာကြီးကနည်းနည်းစင်နာညာကစားကြတာကယောက်ျားအဟောင်းတွေကလည်းတိုးတူပြောကြတော့တည်တယ်ဆိုတာကဒီဆဲလေးတွေကလတ်ကြီးတွေတရားပြည့်စည်သွားလို့နောက်ထပ်အစားမထိုးနိုင်တော့ပါအာုံကျော်ကတည်မသွားဘူးလားအဲ့တော့မတည်ရင်နောက်ဆုံးအတိုင်းတားလေးထိသူကနာနေမှာပေါ့နောက်တည်သွားရင်နာပါတော့မလားကဲချုပ်ချုပ်သွားပြီဆိုတော့လက်ချီကမနာတော့ဘူးနောက်ဆုံးနှလုံးသားနေရာလေးပဲကြံတော့မယ်နှလုံးသားကလည်းဆဲလေးတွေကောင်းလို့ဆိုလှုပ်သေးတာမလားပူလာအေးတာတည်သေးတယ်မလားကဲအဲ့အောင်ကျော်လေးတည်သွားပြီဆိုရင်နှလုံးသားမှာအေးတာပူတော့တည်ပါဦးမလားနောက်ပေါက်လားနောက်ပေါက်ပြီနော်နောက်ဆုံးမိတ်ကြတော့မနှောပဲကြံတော့တာဒီကဲပုံပေါ်တာကြံတော့တာတကူလုံးနာလာရင်မတွေ့တော့ဘူးနေနေလေးပဲနေရာလေးကိုပဲကျင်းကျင်းပဲလာတော့မှာကျင်းကျောင်းတဲ့နေရာတော့ပဲခံစားရတော့မှာသဘောပေါက်လားအဲ့မှာညာကအလိုက်တနေတော့လို့ရှိရင်တဲ့နာလာမတွေ့ပါဘူးတဲ့အဲ့အရှင်မားတခုပဲကျန်တော့မှာသဘောပေါက်လားအဲ့တို့တော့ဒီနေရာမှာနောက်စိတ်ကနောက်စိတ်အစုပါပေါ့နော်ဘာလေးခံစားမလဲဆိုရှင်တင်ထားတဲ့90ထဲမှာပညာနေရာမှာဘာလာမလဲမောဟာဆိုတာအမောင်းသားမှုမယ်ဘဝဆိုတာအဝိဇ္ဇာတက်ကြီးနော်ပညာငုတ်ပါပြီငုတ်သွားရင်ပေါ်တဲ့အမှုရာအိတ်ကအိန္ဒေစိတ်ကဘိုက်ကဏိတအာနာရင်ဘိုက်ဘုံပေါ်မလာဘူးလား မှန်လားလေဒါကိုလုံးတကောင်းကိုလုံးတော်နဲ့ကိုလုံးပေါ်မနေဘူးလားကဲပေါ်တဲ့အမှုရာရိတ်ကိုကဏမထပေါ်မှာနော်ပူမာလောင်ရင်ကဏမထပေါ်မှာနော်အရေးကိုအကောင်းထင်းနေဆိုရင်ဘာခေါ်ရမလဲဒိဋ္ဌိပေါ်တဲ့အမှုရာရိတ်ကြီးကိုအကောင်းလို့ထင်ထားရင်ဘာလဲတော့တက္ကာဒိဋ္ဌိဒီရစတာဒိဋ္ဌိရှိတယ်ဆိုရင်တဲ့ငါတွေ့ပြီးသားကာလမချဆိုတဆက်ထဲနော်ငါဒီနဲ့မာနပါမလာဘူးလားဖြစ်ထားတာအဲ့တော့ငါနဲ့ငါကငါကောင်လို့ထင်ထားတာဖွဲ့မနေဘူးလားအဲ့တနာထားလိုက်တာချက်ချင်းပဲဒါတုံးကပေါင်းနေဦးရှိထားပြီတဲ့ဒိဋ္ဌိဒီလိုတော့အနောင်ဖွဲ့နဲ့ခီလိုက်ဖွဲ့တယ်ဆိုတနာဆက်ပြီဆက်တော့ငါကောင်ငါလည်းငါကြီးဆိုဖွဲ့ထားမှာတော့ငါပေါ်နေပြီတဲ့သဘောလားဟောတော့ငါနာတယ်ငါနာတယ်လုတ်ပြီတဲ့သဘောလားအပြင်းထန်တော့သူတဘာဝရော့တာတောင်မှငါလည်းကြီးကလုံမရတော့ဘူးဆိုပုံဖော်ထားတော့သူဟမ်ပေါ့လားအတင်းတောက်အောင်ပြီခါပုံဖော်ထားတော့ကံမဘဝအရှင်ရောက်နေပြီဟုတ်တော့လားကိုလုံးကြီးလည်းပဲတောက်နေတယ်ဆိုမှငါပုံဖော်ထားတော့နောက်ဆုံးမေးပုံဖော်ပြီးမိပြမကြံလည်းပဲသူကမတက်ရက်ပြီးတော့ကုကိုလုံးကြီးကိုကြည့်တော့မယ်တော့ပေါ့လားဒိတ်တော့သူကငါဖြစ်နေတာဟုတ်ငါထင်ရတဲ့အခြေအနေရှင်းတယ်နော်အချို့ဒီလူဝင်စားတွေပေါ့နော်တရားရင်ပြောပြတယ်ဇာတရားကတခါကြောင်းပြောပြဘူးတယ်သူကတမိသားချိတ်ပြေးတာမှာအဖေကတီးသွားတော့အားရှက်လို့ဆိုပြီးတော့အဖေကဓာတ်နဲ့ခုတ်တာဟုတ်ဟုတ်တော့မိကလေးကလည်းတမိလူကလည်းမပြောရဘူးပေါ့နော်အဲပြတော့ဆိုတော့ဟိုတော့ခိတ်ပြတဲ့ချိန်ဆိုတော့အဲကလေးကိုတေးတဲ့ကောင်ကိုကိန်းတော်လေးပြစ်ထားခဲ့တာဒဏ်ရာရအများကြီးပဲမတည်မချင်းအမှမတည်သေးဘူးအဲ့ချိန်မှာငါထင်ထားတာသူကအရင်သားတော်ကဒီမှာငါနဲ့ရောပြီးပါလားနေတဲ့အချိန်မှာပြိပုနဲ့ဘုရားတရားတဲ့မနဲ့ပါပဲနော်နဲ့ပဲနဲ့ပဲမှတ်ထားဥပတိဘုရားနဲ့ပဲနော်တိုက်တခုဖြစ်နေတာဖွဲ့လားအော်လူလေးရေမင်းတို့ကကြီးလိုက်တယ်ကွာတဲ့အဖနဲ့လိုက်မလားလာလာလာလို့လက်ကလေးခေါ်လဲခေါ်လိုက်ကောထလိုက်တာပြန်ကြည့်တော့မှကိုလုံးကရှိနေတယ်သူကတခုဖြစ်နေတယ်ထလိုက်တာလာလူလေးလေးဆိုခေါ်လိုက်လေခေါ်လိုက်ကြရောအဲ့မှာထလိုက်တာပဲနော်သူကကုန်းထားမျိုးလို့ကိုလုံးကမလိုက်တာဘူးကြံနေခဲ့တယ်။ဒိတ်တကူဖွဲ့တဲ့ကိုကတော့ထွက်လာတယ်။မှန်ပါလား။ကုန်းတော့ထားရတာပဲထားရတော့ပါသွားတယ်။မှကိုလုံးကြံနေခဲ့တယ်။စဉ်းစားစဉ်းစား။ဒါဖုံးကကိုယ်တိုင်ခံစားဘူးလို့တည်တာနော်။နေ့မျိုးဆိုမတည်ဘူးနော်။တစ်ခါကြရင်တရားမှတ်တယ်။ဇန်မိုင်းရောက်သွားတဲ့ခါပေါ့။အောင်ရဲကုန်းရောပြီးတာပီတိဖြစ်ပြီးကုန်းဖြီးထားတာ။ဒီပြတားအောင်ကြော်တဲ့ကိုစိတ်ကမရှိတော့ဘူးပေါ့။ဆိုလိုတာရှော့ရှော့လိုက်တယ်ဆိုမရှိတော့ဘူးပေါ့နော်။မရှိတော့ပဲငြိမ်းနေတဲ့အချိန်မှာဣတိတိတိုက်ဆွမ်းသားကြောင်းကဣတိတိတိုက်တာကြားလိုက်ကြောင်းဇက်ဆူထားလိုက်တာထိုက်ပြီးတကားဖွင့်နေတော့တကားမပွင့်ဘူးဣတိမှာတကူကြံနေတယ်ဒီမှာတော့ဖွင့်လာတယ်ဒီမှာတကူဖြစ်ကြံနေတယ်ဟာပြဿနာပဲလို့ဟောလည်းပဲဆွမ်းကစားနေပြီထွက်လို့လည်းမရကိုလုံးကြီးကတဲလို့မပြဿနာဘယ်လိုလုပ်ရအောင်လဲစားသီးရတယ်အင်းနေကြားထဲမှာရှိတယ်နော်အင်းနေရုပ်ရှင်ကားထဲမှာရှိတယ်ပြန်ဝင်တဲ့ခါမှာလက်လက်ချင်းပြန်ထက်ရတာသူတို့အဲ့ဒီမှာပြန်လက်လက်ချင်းပြန်ထက်ကောင်းရင်ပြန်ထက်ပြီးငိမ့်ပြီးတော့အသားလျှော့ချလိုက်တယ်မှပြန်ဝင်သွားတယ်ကွာအဲ့တော့မှထားလို့ရတာကိုအဲ့လိုအဲ့လိုတော့ပေါက်လာမသိနားလေတယ်နော်အဲ့လောက်ဒီဆိုးတယ်နော်ငါကနားပေါက်လားအဲ့တော့ဒီကအောင်ကျွတ်ကျွတ်သားတွေကလက်မခံတဲ့အဆင့်ဆိုတာတောင်မှပဲသူကထွက်သွားတော့နားပေါက်လားအဲ့ဒီအဆင့်ကြတော့ဘလို့ဘဝပဲနွားတာလေနော်အဲ့တန်နေကြတာဘလို့ဥပ္ပတ္တိဘွေတန်နေဥပ္ပတ္တိပရိတန်နေခေါ်တယ်ဗျာနဲ့လိုပဲလို့သူကနားပေါက်လားဥပ္ပတ္တိပရိတန်နေပဲလို့သူကနဲ့လေနော်အဲ့တော့ငါအထင်ဘလောက်ကြံနေစဉ်းစားကြည့်တော့နားပေါ်လားဖွဲ့တော့ဖွဲ့လိုက်တာပဲဒီကွက်မပါတောင်မှပြွတ်ထွက်သွားတယ်ပြွတ်ထွက်သွားပြီးတော့ငါတို့လုံးရှိသေးတယ်ပြန်မသိတဲ့ဘုရားဝဉဉလောကဆိုမှုပါခန္ဓာငါးပါးတပေါင်းနေပဲကမ္မဝအစဉ်တော့မဟုတ်ဘူးနဲ့လေမလားအဲ့တော့ဒီညမှာဘုသူတစ်ချက်တော့တဏှာရဲ့ဟုတ်ပြီကြောက်စရာကောင်းတော့ပေါ့မဟုတ်ဘူးနော်နားပေါ်ရလားနဲ့လေပြီနော်ဖွဲ့လိုက်တဲ့နဲ့ပြင်နေသူကဒိဋ္ဌိကြိုးချီလိုက်တဲ့ခေါ်လာပဲနဲ့လိုက်ပြီနော်ချီရင်ပဲပုံပေါ်လာတယ်မလားပေါ်ရင်တဏှာဆက်တာပဲဥပါဒံကံကြီးပို့လာတာဝိဉ္ဇဉ်တိုက်တဲ့ခုလေးကြောင်းလည်းမသွားဘူးလားအဲ့ဒါကြမ်းရင်ကြမ်းတယ်လို့ပို့ရင်ပို့တယ်လို့ဝါရညံ့ပြီနဲ့လိုက်ပြီလားဒီညမှာကြတော့လေမျက်နှာမလိုက်ဘူးလေနော်ကိုမကူခံရမှာအဲ့တော့ယောဂီတွေကခဏနားပြင်မယ်နော်နားတဲ့အချိန်မှာဟိုကဒီထားရမှာကအမှန်တရားအစဉ်ကျေဆုံးဖြစ်တဲ့ပြင့်နေကိုလည်းကျင့်ပါ။နားလေပြီလား။တဏ္ဍာဆက်ပြန်မှန်းတိနေပြီနော်။အဲရှုနေနေခဏနားကြည့်တာ။ဓာတ်တခုဘလို့ကြံခဲ့တယ်လဲဆိုခံစားကြည့်တာ။ပြီးရင်တခါအတွေ့အကြုံဆက်တာဒီခဏထွက်ထားပြီလား။ အဲလမ်းဆောင်မျိုးအားဆိုင်တဲ့အတွေ့ဆက်တာကြီးဆင်းရင်လည်းခဏငြိမ်ကြည့်လိုက်ဘုလိုခံစားရလဲပြတတ်အောင်ကျတဲ့အပူရင်းနော်ကြည့်ဘွားပူရင်းပြောင်းတော့ကက်ခတ်ခတ်ပြီးတော့မှနှိမ့်ရှင်နှိမ့်ရှင်ကြည့်ပါနှိမ့်ရှင်တော့မှကြောက်လာလိမ့်မယ်ဒီတိုင်းမကြောက်ဘူးနော်နှိမ့်ရှင်ကြည့်မှကြောက်မယ်နော်အော်ချက်ချင်းနဲ့ဘွားပြောင်းနေပါလားအပေဇာတိဆိုကြောက်စရာကောင်းနေပါလားအဲမြတ်ဇာတိဆိုလည်းပဲချက်စရာပဲဒါလည်းပဲလက်မသားဖြစ်မှာလို့သူအတိကိုတိုးတိုးသွားရမှာနော်နိုင်ရှင်ပြီးတော့ခံစားတူးမှရမှာခံစားမှုနဲ့ရှင်ပြီးရှက်တာမှအမှန်ကြောက်နာမနဲ့ရမ်းရှက်လို့မရဘူးမှန်ပေါ့လားတကယ်ကြောက်တကယ်ရှက်တာတို့ချင်းတာမှန်ပေါ့မလားနိုင်ရှင်ပြီးရမယ်နော်အဲ့ဒါပါဆိုဥပဒနာပညာအလင်းရဲ့စွမ်းအားပညာရဲ့သဘောတရားအာယုံအမှန်ဆုံးဖြစ်တဲ့ပြင်ရှေ့မှာဖြစ်ပေါ်မဲ့အကောင်းဆုံးကိုလည်းသူကသိရမယ်လေပညာရဲ့သဘောတရားကတရားမှန်နော်အာယုံပိုင်းခြားသိတဲ့အပြင်မှာရှေ့မှာဖြစ်ပေါ်လာမယ်ဗါလဲကောင်းကျိုးဆိုးကျိုးကိုသိရမယ်နောက်ပေါက်လားဒါမှမဟုတ်အောက်ထည်ဆုံးသောတာပန်ဆိုရင်တော့ဒီကံနာဘုရားကံအကြောင်းတွေကိုရှင်းရှင်းကြီးကိုခံစားပြီးတော့သိရမှာကြောက်နာမှုခံစားပြီးတော့တာနော်နောက်ပေါက်လားဆက်လိုက်တယ်နဲ့ကြမ်းတမ်းပြီးတော့ဟိုတန်တရာဘုရားပြောင်းသွားတာအပေသတိဖြစ်နေတော့တန်းသိရမှာအဲ့တိမှတော့ရှက်မှကြောက်မှယုံမှပေါ့နောက်ပေါက်လားအဲ့တိုင်းမြင်အပြောင်းလဲအတိမ်ဝိဆိုတာပြောင်းလာတာအခုခံစားတတ်ရမယ်အဲ့နတ်ဖြစ်နေတဲ့နတ်ဖြစ်မှန်းသိပြီးဆက်ရမယ်ကမဖြစ်ပြမဖြစ်မှန်းသိရရမယ်နောက်ပေါက်လားတော့ချက်ချင်းတော်တော်ပေါက်ရမယ်အဲ့ဒီမြင်နေတဲ့အမြင်ဟာပညာပဲလို့မှတ်ထားဒါဝိဇ္ဇာအလင်းပဲအချုပ်လည်းဝိဇ္ဇာအလင်းပဲကမ္မတက္ကရာပထမဉာဏ်မြင်နေနော်ပေါ့မဟုတ်ဘူးပေါ့မဟုတ်ဘူးတော့ပေါက်လားဖြတ်တယ်လည်းသိရမယ်ဆက်တဲ့ခါဘွားကြောင်းတယ်လည်းသိနေရမယ်အချိန်တိုင်းသိနေမှအဆက်ကြောက်ကအားကြီးမှအဲ့ဒါကြပြီလားဒီတိုင်းမှတ်ထားကြနော်ခဏနားအောင်နော်ဤကဲ့သို့ဘုရားရှင်ဟောကြားဆုံးမတော်မူတဲ့အတိုင်းမိမိတဏ္ဍာမှာအောင်သွားတိုက်တိုင်းမှာဝိပါကဆိုတဲ့ခန္ဓာဒုက္ခတစ္ဆာပေါ်လာလို့အမှန်တိုင်းပိုင်းခြားသိတဲ့ဉာဏ်ဉာဏ်ဖြင့်ရှုမှတ်တတ်ပါစေ။အဲဆက်ရင်လည်းဆက်မှန်းသိပါစေ။ဆက်တဲ့အခါကမ္မဘဝအဆင့်မှာဘဝပုံရိပ်အပြောင်းလဲဝင်နေပြီ။ရှင်းရှင်းသိမြင်နားလည်ခံစားပြီးတော့အဆက်ကြောင့်အားကြီးကြပါစေ။ဒီလိုမှသာသင်ဉာဏ်ရင့်တဲ့ရင်လို့သံဃာဝတ်ကကြည့်ချင်တဲ့စိတ်လေးပြင်းထန်လာပါလိမ့်မယ်။ညီငွေလိုမလို့ချင်းတော့မှလာတဲ့အပြီးပြတ်မယ်တဲ့ဆရာဖေးဆုမခဲ့တာနော်။ဒီကဲတော့အချက်ကြောင့်အားကြီးပြီးတော့မှ။ဟိုဆက်တွေ့ရတာတွေဟာညီငွေစရာကောင်းတယ်ဘဝဖြစ်တာညီငွေစရာကောင်းလာမယ်။ဒီတော့မှအာယုန်တွေကိုစိတ်ဝင်စားမိတယ်ကြက်စားမိတယ်ဘဝပြောင်းတယ်လို့ကောင်းကောင်းသိတာနဲ့အမျှအာယုန်တွေကိုမဆက်ချင်တော့ဘူးညီငွေမှာတော့ပေါ့လား။ညီငွေပြီးအရှိကိုအရှိတိုင်းတန်မှုရှိစွာနေခြင်းနဲ့စိတ်ပေါ်လာမှာ။သမ္ပုဒ္ဓနော်ဒီမှာတရားခိုင်တဲ့ခိုင်ဆိုအရဟတဖို့ပေါက်ကြပါလိမ့်မယ်အာလုံးတရားအရဟတဖို့ပေါက်ခြင်းရဲ့ယူကအာထုတ်လေခန္ဓာစားသိငြိမ့်နိုင်ကြပါစေသာနောနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘ